Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ26ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ဒီထိုက်ပါ
ကျွန်တော်အောင်လင်ဦးပါဒီကနေ့ညနားဆင်ရမယ့်တင်ဒီနေ့တွေမှာတော့တော်ရကြခီးစဉ်ဖြစ်အိန္ဒိယမှာရောက်နေတဲ့သမရဝမဒီကနေ့ New Delhi မြို့တော်မှာကျင်းပတဲ့ Republic Day စီးပွားအခမ်းအနားကိုအထူးအသေးတော်ဖြစ်တက်ရောက်ပါတယ်။ Green နိုင်ငံကရွေးကောက်ပွဲမှာအစိုးရရဲ့ချိုးချံချူတာရေးစီစဉ်တဲ့ကိုစန့်ကျင်တဲ့နိုင်ငံရေးပါတီကအနံ့ရသွားပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမရေးတန်တာကြုံနေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေပြင်ဆင်နေကြတဲ့အခြေအနေတွေကိုစူးစီးတင်ပြပေးမှာပါ။ဒီနောက်မှာတော့ Lebron Town ချင်းညီစီမံကိန်းဆန္ဒပြမှုမှာတနက်ချိန်မှာတည်ဆုံခဲ့ရတဲ့တောင်သူဒေါ်ခင်ဝင်းအတွက်အမှုဖွင့်နိုင်ဖို့ကြိုးပမ်းမှုနဲ့အတူ
ဗတ်တွေကတော့မိုးကောင်းတဲ့ကာမိုင်းကြားမှာတော့နမခါတတ်တွေကသူတို့အင်းအားဖြည့်ထားတယ်။နောက်ကာမိုင်းနဲ့ဖကန်ကြားလမ်းကြားပေါ်တော့လုံလုံချူရဲကမပခါလေးကတာဝီ
ဒါကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစီးရီးတင်းမာမှုအခြေအနေတွေကိုစူးစီးတင်ပြတဲ့အခါမှာကြားစားရမှာဖြစ်ပါတယ်ရှင်။ဒီနောက်မှာတော့မွန်ပြည်နယ်ကဒေါ်လာ12တန်းတန်အပန်းဖြေကန်းချီတိဆောက်ရေးစီမံချက်တစ်ခုအကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့မတ်အေးတန်နာကျော်တို့ကခြေညာပေးကြမှာပါ။
အိန္ဒိယတပ်ဖွဲ့ဝင်ထောင်ပေါင်းများစွာစီးပြချီတက်ခဲ့ကြတဲ့ New Delhi မြို့တော်က Republic Day အခမ်းအနားမှာအမေရိကန်သမ္မတဘရက်အိုဘားမားလည်းအထူးအသေးတော်တူဖြစ်နေတက်ရောက်ခဲ့ပါတယ်။လွတ်လပ်တဲ့တိုင်းပြည်တစ်ခုဖြစ်1950ပြည့်နှစ်ဇန်နဝါရီလ26ရက်နေ့ကအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံပြည်ကိုစတင်ကျင့်သုံးခဲ့တဲ့နေ့ဖြစ်ကျင်းပတဲ့အခမ်းအနားကိုတော့အမေရိကန်သမ္မတတူတက်ရောက်တာဒါပထမဆုံးချိန်မှာသမ္မတဝါမားရဲ့3ရက်ကြာအိန္ဒိယနိုင်ငံခီးစဉ်ပထမနေ့ဖြစ်မနေ့တုန်းကတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားသဘောတူညီချက်တချို့ကိုလည်းကြေညာခဲ့ကြပါတယ်။အချိန်တော်ကြာဆက်ဆက်ညှိနှိုင်းခဲ့ကြရတဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာပူးပေါင်းဆောင်ရွက်အစီအစဉ်ကိုသဘောတူညီမှုရခဲ့တဲ့အကြောင်းလဲသမ္မတအိုဘားမားနဲ့အိန္ဒိယဝန်ကြီးချုပ်တို့ကကြေညာခဲ့ကြတာပါ။အိန္ဒိယနိုင်ငံကိုအမေရိကန်ပြည်တော်စုကအရက်ပတ်သုံးနျူကလ িয়ার နည်းပညာတွေအကူအညီပေးဖို့2008ခုနှစ်မှာကတည်းကလက်မှတ်ရေးထိုးသဘောတူညီထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမတော်တဆမှုတွေကြုံလာခဲ့ရင်လုပ်ငန်းသုံးပစ္စည်းတွေနဲ့ဆက်လုပ်ပေးတဲ့ကုမ္ပဏီတွေကတာဝန်ခံမှုအိန္ဒိယဥယျာဉ်တွေမှာပြတ်ထန်ထားတဲ့အတွက်လဲလက်တွေ့အကောင့်တွေပေါ်ရေးမှာကြန့်ကြာနေရတာပါ။မနေ့ကတော့အိန္ဒိယနိုင်ငံရဲ့ဥပဒေတွေကိုလည်းပြင်ဆင်စရာမလိုပဲလုပ်ငန်းတွေလုပ်ကဲ့နိုင်မှုအတွက်ဒေါ်လာတန်ပေါင်းများစွာတန်မှုရှိတဲ့အာမခံကြီးထားဖို့သဘောတူခဲ့ကြပါတယ်
။ဂရိနိုင်ငံမှာအစိုးရရဲ့ချိုးရံချွေတာရေးအစီအစဉ်ကိုစန့်ကျင်တဲ့ခေါင်းဆောင်နဲ့သူ့ရဲ့သဘောထားတင်လက်ဝဲရင်းပါတီတို့ရွေးကောက်ပွဲမှာမဲပြတ်သက်နေနိုင်သွားပြီးတော့ယာရုကနှုတ်ထွက်ရမယ်ဝန်ကြီးချုပ်အန်တိုနီဆမ်မရက်ဦးဆောင်တဲ့တမျိုးကြောင့်ဝါဒီ New Democracy ပါတီကိုမဲအများကြီးကြော်ရခဲ့ပါတယ်။တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့ရလဒ်အရရွေးချယ်ခံ Syriza Party ရဲ့အကြီးအကဲ Alexis Tsipras ဟာနိုင်ငံမှာနှစ်ပေါင်း150ကာလအတွင်းမှာအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်ပါတယ်။နိုင်ငံမှာနှစ်အတော်ကြာကျင့်သုံးလာတဲ့ချိုးချံချွေတာရေးမူဝါဒတွေကိုအဆုံးသတ်ပြစ်မယ်လို့ကတိပြုထားတာပါ။ဒါမဲ့လည်းဒီရွေးကောက်ပွဲရဲ့ရလဒ်ကြောင့် Green နိုင်ငံကိုဥရောပအသက်မကပြီးတော့နိုင်ငံတကာငွေချင်းကားသူတွေနဲ့ပြဿနာဖြစ်ရစေနိုင်ပါတယ်။Syriza Party ဟာမြန်မာအစိုးရမဖွဲ့ဘဲနဲ့နိုင်ငံကိုကိုယ်ပိုင်အုပ်ချုပ်နိုင်မဲ့လွတ်တော်အမတ်နေရာ150နေရာရဖို့နှစ်နေရာပဲလိုတာပါ။ Mr. Tsipras ကိုလက်ရရင်လွတ်လပ်သော Green နိုင်ငံသားများပါတီကထောက်ခံထားပြီးသားမလို့မြန်မာအစိုးရမျက်မြန်ဖွဲ့ဖို့အစဉ်ပြေပါရည်။ရွေးကောက်ပွဲရလဒ်ကိုတနင်္လာနေ့မှာကျင်းပခဲ့ပြီးတော့အသစ်တက်လာမဲ့ဝန်ကြီးချုပ်ကလွတ်လပ်သော Green နိုင်ငံသားများပါတီရဲ့ခေါင်းဆောင် Panos Kamenos နဲ့ဆွေးနွေးခဲ့ပါရည်။အဲ့ပါတီဟာ Syriza Party နဲ့လုံးဝမတူသလောက်ရှိပေမဲ့လည်းနှစ်ပါတီလုံးကတော့လွန်ခဲ့တဲ့နှစ်အနည်းငယ်က Green နိုင်ငံကိုနိုင်ငံတကာငွေကြေးထောက်ကူပေးခဲ့တာကိုစန့်ကျင်ခဲ့တာပါ။ဂရိနိုင်ငံမှာရွေးကောက်ပွဲရလကြောင်းကမ္ဘာအစုရှယ်ယာဈေးတွေအစပိုင်းမှာကျဆင်းခဲ့ရပေမဲ့နေမြင့်လာတာနဲ့အမျှအခြေအနေပြန်ကောင်းလာပါတယ်။ဒါမဲ့လည်းဂရိကအစုရှယ်ယာဈေးတွေကတော့ဈေးကွက်ဖွင့်ပွင့်ခြင်းမှာမကြခင်မှာပဲ400ခန့်နီးပါးကျဆင်းခဲ့ရပါတယ်ရှင်
။ယူကရိန်းနိုင်ငံရှိပိုင်းမှာတိုက်ပွဲတွေဒီကြောပြန်ဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးပွဲတည်းကျင်းပမယ့်အကြောင်းမြောက်အတ္တန်တိတ်စာရုပ်ဖွင့်နီတိုတာဝန်ရှိသူတွေကပြောပါတယ်။နေတိုးဖွဲ့ဝင်တာမကြီး28ဦးရဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲကဒီကနေ့စီးပွဲကိုတော့ယူကရိန်းစစ်ရဲမြစ်တမ်းရက်ခန့်ချင်းနဲ့စီစဉ်ခဲ့ကြတာပါဒ ဒီနေ့စောရီမှာတော့ခွက်ထွက်ရေးသဘောအနေနဲ့တိုက်ပွဲတွေအတွင်းအစိုးရတပ်ဖွဲ့ခုနှစ်ဦးသေဆုံးပြီး24ယောက်ထဏ်မင်းနဲ့ဒဏ်ရာတွေရခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းစစ်တပ်တွေနဲ့ရုရှားလူလာသူခွက်ထွက်ရေးသဘောနေကြပြီးခဲ့တဲ့နှစ်စက်တင်ဘာလနဲ့ပြစ်ခတ်ရဆဲရေးသဘောတူညီမှုရခဲ့ပြီးနောက်ပိုင်းအစိုးရဆုံးအဖြစ်မကြသေးရင်ရဲတွေအတွင်းတိုက်ပွဲတွေဖြစ်ပွားနေတာပါ။ယူကရိန်းနိုင်ငံစစ်ကမ်းမြို့တစ်မြို့ဖြစ်တဲ့မာရီယိုပိုလ်စနေနေ့မှာတော့ရော့ကက်တုံးကြီးတွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့ပြီးနောက်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဥရောပကခေါင်းဆောင်တွေကရုရှားပေါ်နောက်ထပ်ပိတ်ဆို့တိုက်ခတ်မှုအသစ်တွေချမှတ်ဖို့လည်းတတိပေးခဲ့ကြပါတယ်။ဈေးတစ်ခုနဲ့အင်ကန်တွဲတွေကိုတုံးကြီးတွေထိမှန်ရမှာတော့လူ30သေဆုံးပြီး80လောက်ဒဏ်ရာရရရှိခဲ့ကြတဲ့တိုက်ခတ်မှုအပြီးမှာပဲခေါက်ထွက်ရေးသမားတွေကိုအားပေးနေတဲ့ရုရှားနိုင်ငံပေါ်ဖိအားပေးရည်ရွယ်မှာဖြစ်တဲ့အကြောင်းသမ္မတဥဘားမားကမှတ်ချက်ပေးပြောဆိုခဲ့တာပါ။
နိုင်ဂျီးရီးယားနိုင်ငံမှာစစ်သေးကြအဖွဲ့ဘိုကိုဟာရမ်ကိုတိုက်ခတ်ရမှာနိုင်ဂျီးရီးယားစစ်တပ်ကိုအမေရိကန်အစိုးရကဆက်ပြီးတော့အားပေးကူညီကြမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။နိုင်ဂျီးရီးယားနိုင်ငံ၄ခုမြို့ကိုတနင်္ဂနွေနေ့မှာရောက်ရှိလာတဲ့ဝန်ကြီးကယ်ရီကဘွန်နိုပြည်နယ်မြို့တော်မိုက်ဒူဂူရီမြို့အပြင်ဘက်မှာရှိတဲ့ဘိုကိုဟာရမ်စစ်သေးကြတွေကိုနိုင်ဂျီးရီးယားတပ်ဖွဲ့တွေကတွန်းလှန်တိုက်ထုတ်ခဲ့ပြီးမကြာခင်မှာပဲခုလိုပြောသွားခဲ့တာပါ။ဝင်ကြီးကယ်ရီဟာနိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲမှာပါဝင်ပြီးတော့ရှင်ပြိုင်ကြမဲ့လက်ရှိသမ္မတဂွတ်လတ်ဂျိုနာသန်နဲ့အဓိကအတိုက်ခံပါတီကကိုယ်စားလှယ်မူဟာမာဒူဘဟာရီတို့နဲ့လည်းဖေဖော်ဝါရီလ14ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်မှာတွေ့ဆုံခဲ့ပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေကတော့မိုင်ဒူဂူရီမြို့ကိုအနောက်မြောက်ဘက်132မိုင်လောက်အကွာမှာရှိတဲ့မွန်ဂိုနိုအရက်ကအစိုးရစစ်တပ်စခန်းတချို့ကိုထိန်းချုပ်ထားတယ်လို့ယူဆရပါတယ်။မနေ့ကတနင်ကရီနီကလည်းအရာမာဝါပြည်နယ်မှာစစ်သေးကြွအဖွဲ့ရဲ့တိုက်ခိုက်မှုတွေရှိခဲ့ပြီးတော့သေဆုံးတာလူရက်ခံရတာတွေနဲ့လူတွေအတ္တမခေါ်ဆောင်သွားခံရတာတွေရှိတယ်လို့သတင်းတွေမှာဖော်ပြပါဗ
ျ။ UAE American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 5လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အချင်းနိုင်ငံမှာယာရုကဖက်ရှားခံရတဲ့သမရဟောင်းဟော့စနီမူဘာရက်ရဲ့တာနုကိုကာရိုမြို့တော်မှာရှိတဲ့အချင်းထောင်ကနေဒီနေ့ပဲပြန်လွတ်ပေးလိုက်ပါတယ်။ဖခင်ဖြစ်သူအီဂျစ်သမ္မတဟောင်းကိုယာရုကဖယ်ရှားခဲ့တဲ့လူလူအောင်ကြားမှုတွေနောက်ပိုင်းလရီအတွင်းမှာပဲဖမ်းဆီးခံခဲ့ရပြီးလင်းနစ်နီးပါးကြထင်းထင်းခံခဲ့ကြရတဲ့အလာနဲ့ကမဲမူဘာရက်တို့နုကိုတူရာအချင်းထောင်ကနေဒီနေ့အစောပိုင်းမှာပဲပြန်လွတ်ပေးလိုက်တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့တာပါ။သူတို့နုစလုံးကိုအာမခံနဲ့ပြန်လွတ်ပေးဖို့တော့အီဂျစ်တရားရုံးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆုံးဖြတ်ထားတာဖြစ်ပါတယ်။အလွဲသုံးစားမှုနဲ့ပြည်ရှိကြောင်းစီရင်ချက်ကိုအယူခံဝင်ခဲ့ရမှာဒီလာဇန်းကအနံ့ရခဲ့ပြီးတဲ့နောက်သမရဟောင်းနဲ့တာနူရူရဲ့အမှုတွေကိုတော့ပြန်လည်ရုံးတင်စစ်ဆေးဦးမှာပါ။ဒီမှုနဲ့ပတ်သက်လို့အစိုးရမှတုန်းကတော့သမရဟောင်းကိုထောင်ဒဏ်3နှစ်၊တာနူကိုထောင်ဒဏ်4နှစ်စီစီရင်ထားတာဖြစ်ပါတယ်။သမရဟောင်းမူဘာရက်ကိုတော့စစ်ဆေးရုံတစ်ခုမှဆက်လက်ထိန်းသိမ်းထားဆဲဖြစ်ပေမဲ့သူ့ဘော်ပြည်ရှိကြောင်းဆုံးဖြတ်ထားတဲ့အမှုလက်ကျန်တော့မရှိတော့ပါဘူး။2017ခုနှစ်ကလူလူအောင်ကြောင်းမှုတွေဖြစ်ခဲ့တဲ့နှစ်ပတ်လည်အခမ်းအနားဖြစ်မနေ့တုန်းကအီဂျစ်နိုင်ငံမှာဆန္ဒပြပွဲတွေဖြစ်ပွားပြီးတရက်ကြာမှာပဲသမရဟောင်းရဲ့တာနုပြန်လွတ်ပေးလိုက်တာပ
ါ American သမ္မတအင်ဂျီရောဝင်းအတွင်မှာမောင်းသူမဲ့ drone လေယာဉ်ငယ်တစ်စင်းလို့ယူဆရတဲ့ပစ္စည်းတစ်ခုကိုသမ္မတရဲ့လုံခြုံရေးတာဝန်ယူရတဲ့ Secret Service အဖွဲ့ဝင်တွေတွေ့ရှိခဲ့ကြပါတယ် drone လို့ယူဆရတဲ့ပစ္စည်းဟာတစ်စုံတစ်ယောက်ကိုအငြေပေးချိန်ချောင်းနိုင်တဲ့လက္ခဏာမျိုးမတွေ့ရတဲ့အကြောင်း American သမ္မတ Barack Obama သမ္မတကတော့ Michelle Obama တို့နဲ့အတူ New Delhi မြို့တော်ကိုရောက်နေတဲ့အင်ဂျီရောပြောခွင့်ရသူ George Arnes ကဒီကနေ့မှပဲသတင်းတောက်တွေကိုပြောသွားပါတယ်မတင်ကားစရာပစ္စည်းကိုဘယ်နေရာမှာတွေ့ခဲ့လဲဆိုတော့အတိအကျမပြောဘဲနဲ့ Secret Service လုံခြုံရေးအဖွဲ့ကသိရသမျှသတင်းအချက်လက်တွေကိုထပ်ပြီးတော့ပေးပို့မှာဖြစ်တယ်လို့သာပြောသွားခဲ့ပါတယ်။အခင်းဖြစ်တဲ့အချိန်မှာသမရရဲ့သမီးနှစ်ဦးအင်ဂျီရောမှာရှိမရှိဆိုတာလဲရှင်းရှင်းလင်းလင်းမသိရပေမဲ့အင်ဂျီရောဝင်းအဝင်ထွက်တွေကိုတော့လုံခြုံရေးအတွက်ကန့်သတ်မှုတွေလုပ်ထားပါတယ်။
စီးရဲနိုင်ငံမှာ၄နှစ်နီးပါးကြာဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်ရေးနိုင်ငံရေးအရာဖြေရှင်းနိုင်မှုအနှစ်သာရရှိတဲ့ဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ရေးထပ်မံကြိုးပမ်းတဲ့အနေနဲ့ရုရှားနိုင်ငံမော်စကိုမြို့တော်မှာစီးရဲကိုယ်စားလှယ်နဲ့ ရုရှားဆူရောကတွေ့ဆုံနေပါတယ်ဒီကနေ့ဆက်တင်လိုက်တဲ့သုံးချက်ဆွေးနွေးမှုတွေဟာပြီးခဲ့တဲ့နေ့ထဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကမ္ဘာကထလို့စီစဉ်ခဲ့တယ်လို့ငင်းချင်းညီလာခံအစ်တစ်ခုကျင်းပနိုင်တဲ့အခြေခံလုပ်ငန်းစဉ်တွေကိုရေးဆွဲဖို့ရည်ရွယ်ထားတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါမနေ့တုန်းကဆွေးနွေးပွဲတွေအတွင်းမှာတော့တိုးတက်မှုဆိုလိုမမေ့ရမရခဲ့ကြပါဘူးအနောက်နိုင်ငံတွေကကျော်ရနောက်ခံပေးထားတဲ့စီးရီးယားတိုက်ခိုက်တွေကတပိတ်မှောက်ထားပြီးအစိုးရကိုပုံကန်တက်ခတ်နေတဲ့အုပ်စုပေါင်းစုံကြားမှာသဘောတူညီမှုရအောင်လုပ်ရမယ့်ပုံမှာလည်းမင်းကထုတ်စရာတွေရှိနေတာကြောင့်မော်စကိုမြို့တော်ကဆွေးနွေးပွဲပုံမှာတော့အများကမျှော်လင့်ချက်တိတ်ကြီးမှမထားကြပါဘူး
။မနေ့ကတနင်္ဂနွေနေ့ညကအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းမိုင်အာမီမြို့ပြင်မှာကျင်းပခဲ့တဲ့ Miss Universe 2014မေဆက်ကြဝဠာပြိုင်ပွဲမှာကိုလံဘီယာအလှမယ်ပေါ်လီနာဗေဂါကမေဆက်ကြဝလာတရဖူကိုစောင်းသွားခဲ့ပါတယ်။ဒုတိယနဲ့တတိယနေရာတွေရခဲ့ကြတဲ့အမေရိကန်အလှမယ်နီယာဆန်ချက်စ်နဲ့ယူကရိန်းအလှမယ်ဒိုင်နာဟာကူရာတို့ကိုကြော့ပြီးတော့အသက်22နှစ်အရွယ်မစ်ဗေဂါကနောက်ဆုံးမေဆက်ကြဝလာဆုကိုဆုတ်ခူးသွားတာပါ။ဒီနေ့မေဆက်ကြဝလာပြိုင်ပွဲမှာတော့မြန်မာနိုင်ငံကအလှမယ်ရှားထွတ်အိန္ဒြာအပါအဝင်ကမ္ဘာတစ်ဝှမ်းကအလှမယ်ပေါင်း88ယောက်ပါဝင်ပြီးတော့ရှင်ပြိုင်ခဲ့ကြပါတယ်။ကလေးမရှိသူဒါမှမဟုတ်တခါမှလက်မထက်ရသေးသူအသက်16နှစ်နဲ့28နှစ်ကြားအမျိုးသမီးတွေပဲပါဝင်ရှင်ပြန်ရတာဖြစ်ပါတယ်။ဘိုဂိုတာတက္ကသိုလ်မှာစီးပွားစီမံခန့်ခွဲရေးဘာသာရပ်ကိုတင်ယူနေတဲ့ Miss Vega ဟာ1968ခုနှစ်နောက်ပိုင်းမှာပထမအဆုံးအချိန်မဲဆက်ကြဝလာစုကိုစုခုလိုက်တဲ့ကိုလံဘီယာအလှမယ်ပဲဖြစ်ပါတယ်ရှင်။ Direct from Washington The Voice
of America ထိတဲရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့မတ်ရေးတန်တာကျော်တို့ကြီးညာပေးခဲ့တာပါရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ2015ရွေးကောက်ပွဲဝင်ပြိုင်မှုအတိုက်ခံအင်အားကြီးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြင်ဆင်မှုတွေစတင်လိုက်ပါပြီရွေးကောက်ပွဲအောင်နိုင်ရေးကော်မတီဖွဲ့စည်းတာတွေကိုပြီးခဲ့တဲ့ရက်သတ္တပတ်ထဲမှာပဲပြီးစီးသွားပြီလို့ NLD ဗဟုအလုံးမှုဆောင်အဖွဲ့ဝင်တဦးကလည်းပြောပါတယ်အာဏာရပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်တခြားအင်အားကြီးပါတီတွေကလည်းဒီ2015ရွေးကောက်ပွဲမှာအနိုင်ရရေးပြင်ဆင်မှုတွေစတင်နေပြီလို့ပြောခွင့်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ။
အတိုက်ခံအင်အားကြီးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်ပြိုင်ဖို့အတွက်ပြင်ဆင်မှုတွေလုပ်နေပြီလို့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးထွန်းနှောင်းဟင်ကပြောပါတယ်။ဇန်နဝါရီ24ရက်နေ့က2015ရွေးကောက်ပွဲအတွက်အောင်နိုင်ရေးကော်မတီကို NLD ပါတီခေါင်းဆောင်ပိုင်းတွေဦးစီးပြီးတော့ဖွဲ့စည်းလိုက်ပြီဖြစ်တဲ့အကြောင်းပါတီရဲ့ဗဟိုလုံးမှုဆောင်တဦးဖြစ်တဲ့ဦးထွန်းနှောင်းဟင်က VOA ကိုအခုလိုတီးပြပါတယ်။
ဒီကောပဲကော်မတီဒီကောပဲအောင်နိုင်ကော်မတီတွေကတော့ကျွန်တော်တို့ဒီအခုဘဟုအဆင့်တော့ကျွန်တော်ဟိုစပြီးတော့ကျွန်တော်ဖွင့်နေပါပြီ။အဲကျွန်တော်ဟုတ်ကဲ့ဖွင့်နေပါပြီဆိုတော့ကျွန်တော်တို့ကဒီ24ရက်နေ့မှာပဲကျွန်တော်စီးစီဆုံးရချက်ရတာကို24ရက်မှာဆုံးမချက်ရတော့ကျွန်တော်ဒီတော့အတွက်မှာတော့ကျွန်တော်ဒီနေ့ကြက်ထောက်လောက်ပဲရှိပါသေးတယ်။အမြဲများတော့အပြင်တော့ကျွန်တော်တို့ကကျွန်တော်မှတ်မိတော့ပေါ့နော်။အဲဒီဥပဒေဥညာဝင်းတို့အဲဒီဒေါ်နန်းကင်ခရင်းတို့တို့လူပါကြပါလေခင်ဗျ။အဲဒီအပြင်တာဝန်ယူထားတဲ့လူတွေပြန်ပါလာများပါများကြပါလေ
။အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတော့အဖွဲ့ချုပ်အနေနဲ့လက်တလောမြန်မာနိုင်ငံရဲ့အခြေအနေကိုလေ့လာပြီးမှ2015ရွေးကောက်ပွဲဝင်မယ်ဝင်မှုဆိုတာကိုဆုံးဖြတ်မှာဖြစ်တဲ့အကြောင်းဇန်နဝါရီလ30ရက်နေ့ကအဖွဲ့ချုပ်ရုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတင်းမှာပြောဆိုခဲ့တာပါ။တချိန်တည်းမှာပဲရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိအာဏာရပါတီကြီးတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့သူတို့ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုတော်နာရီကလည်းဖြစ်တဲ့သူတို့ဥရွှေမဲဦးဆောင်ပြီးတော့ဘိုးအောင်နိုင်ရေးကော်မတီကိုဒီလာထဲမှာပဲဖွဲ့စည်းခဲ့ပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အကြောင်းကိုတီခဲမျိုးပါတီရဲ့ဘိုးကော်မတီဝင်ဦးလာဆွေက VOA ကိုအခုလိုပြောပြပါတယ
်အဲပါတီဒီလာကလုပ်ပါတယ်အဲပါတီဒီလာမှာကျွန်တော်ဒီအောင်နိုင်ရေးကော်မတီဖွဲ့စည်းတဲ့အကြောင်းကိုကျွန်တော်တို့ကြေညာပေးတာပေါ့လေဥက္ကဋ္ဌကတော့အဲဥဒရာရှင်မမအဲအောက်ကပါဝင်တဲ့လူကြတော့လူ30ကျော်တယ်။ဟာပုံပူအောင်တောင်းတို့ဦးသိန်းတော်တို့ထုံးကန်တိုင်းပေါ့လူကြီးတွေပါပဲ။အဲနဲ့ပြည်နယ်တွေမှာလည်းအကုန်လုံးအသီးသီးဖွဲ့ပါပေါ့ဒီပါတီအောင်နိုင်ရေးကော်မတီကအဲအဲ့ဒီအရကိုပြောတာပါ။ကျွန်တော်တို့လက်ရှိကတော့ပါတီဟောပေါ့အောင်နိုင်ရေးအတွက်ကျွန်တော်တို့ကအစည်းအုံးနဲ့အနေနဲ့၃ခုလုပ်တာပေါ့အဲလို့သမားလေသမားလူငယ်ပေါ့နော်ဟုတ်
တိုင်းနာပါတီတွေဘက်ကလည်း2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုခြေလှမ်းတွေရှိနေပါတယ်။ရှမ်းပြည်မှာအင်အားကြီးတဲ့ကြားပြူပါတီ SNLD ကလည်း2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရှိနေတယ်လို့ကြားကောင်းပါတီလိုလူသိများတဲ့ SNDP ကလည်းရှမ်းပြည်တပြည်လုံးတွန်းချုံနိုင်အောင်ပြင်ဆင်မှုတွေလုပ်နေပြီလို့ပါတီရဲ့ပြောခွင့်ရှိသူတွေကပြောပါတယ်။နောက်ထပ်အင်အားကြီးတိုင်းနာပါတီကြီးဖြစ်တဲ့ရခိုင်မျိုးသားပါတီ ALD ကလည်းရခိုင်ပြည်နယ်တစ်ခုလုံးကိုလွှမ်းခြုံပြီးတော့ရွေးကောက်ပွဲမှာဖြစ်တဲ့အကြောင်းအဲ့ဒီအတွက်မဟာပြူဟာချက်မှတ်မှုတွေရှိနေပြီလို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီခိုင်တပြေလုံးကိုပြိုင်မှာပေါ့လေကျွန်တော်တို့ကကြားတော့ဖွဲ့စည်းပုံအခြေခံဥပဒေကိုဘလောက်ထိတိုင်းရင်းသားများပ လိုလားတဲ့အထိပြင်နိုင်တယ်ပေါ့နော်အဲ့ဒီပုံမူတည်ပြီးမှကျွန်တော်တို့ရဲ့အာယုံစူးစိမ့်ပုံကရခိုင်ပြည်နယ်ပါလီမန်ဖြစ်မလားပေါ့နော်သို့မဟုတ်ပြည်ထောင်စုပါလီမန်ဖြစ်မလားဆိုတာပေါ့နော်ကျွန်တော်တို့ပုစည်းပုံခြေခံဥပဒေပြုပြင်ပြောင်းလဲပုံအခြေအနေပုံမူတည်မှနော်ကျွန်တော်တို့ကသုံးသပ်ပြီးဆုံးဖြတ်ချက်ချမှာ
တရုတ်စစ်ရွေးကောက်ပွဲတုန်းကအင်အားကြီးပါတီကြီးဖြစ်ခဲ့တဲ့ရွေးကောက်ပွဲဝင်အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကလည်းလက်ရှိအချိန်မှာ UDP လို့ခေါ်တဲ့ညီညွတ်သောဒီမိုကရက်တစ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့လွှတ်တော်ကိုယ်စားလှယ်300လောက်နီးပါးရွေးကောက်ပွဲဝင်ပြိုင်မယ်လို့ NDF ပါတီရဲ့ဥက္ကဋ္ဌဦးကမောင်ဆွေကပြောပါတယ
်ဟိုရာဇချက်တွေပေါ့ဒီရွေးကောက်ပွဲကွန်ကြားတဲ့ရာဇချက်တွေလည်းနှစ်ပါတီကျွန်တော်ပူးပေါင်းစဉ်းစားပြီးတော့ဘယ်လိုလုပ်ကြမလဲဆိုတာကိုငွေကြီးပိုင်းနဲ့ကျွန်တော်ထည့်သွင်းစဉ်းစားပြီးတော့ကကျွန်တော်ဖြည့်ကိုဖြည့်ခီးသွားရဖို့ပါပဲအဲ့တော့ကျွန်တော်ပါတီကတော့100လောက်ပေါ့ယူရီပါရဲ့100လောက်တောင်းယူလဲဆိုပြီးတော့300လောက်ကိုကျွန်တော်ညီနောင်ပါတီနှစ်ပါတီကတော့ကျွန်တော်စဉ်းစားထားတဲ့အပိုင်းရှိပါတယ်ဟုတ်ကဲ့
ပြောလို့ရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျကြေညာတာမျိုးမရှိသေးပေမဲ့ဒီလာထဲမှာ2015ရွေးကောက်ပွဲတွေပါတီတွေဘက်ကအချိန်ယူပြီးတော့ပြင်ဆင်မှုတွေရှိလာတာပါ2015ဇန်နဝါရီလကစပြီးတော့ကိုယ်စားလှယ်လောင်းထွက်စီယုံရေးမဟုတ်တဲ့ပါတီစီယုံရေးလုတ်ကန်ခွင့်တွေကိုရွေးကောက်ပွဲကော်မရှင်ကခွင့်ပြုပေးထားပါတယ်ကြိုတင်မဲ့စင်းတွေကိုလည်းရွေးကောက်ပွဲမတိုင်ခင်ကြိုတင်ပြီးတော့ထုတ်ပြန်ပေးမယ်လို့လည်းရွေးကောက်ပွဲကော်မရှင်ဘက်ကပြောဆိုထားပါတယ်ပြည်တွင်းနိုင်ငံကကရွေးကောက်ပွဲစောင့်ကြည့်သူတွေကလည်း2015ရွေးကောက်ပွဲဟာဘယ်လောက်လွတ်လပ်ပြီးတော့မျှတမလဲဆိုတာကိုစိတ်ဝင်စားနေကြတာပါခင်ဗျ
ကိုအောင်ရဲမောင်မောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်လက်ဘရောင်းတောင်ဘက်ကရေးကိုလည်းပြောပြပေးခြင်းပါတယ်လက်ဘရောင်းတောင်ချင်းဤစီမံကိန်းနယ်မြေအတွင်းမှာဒေသခံတွေနဲ့ရဲတွေကြားဖြစ်ခဲ့တဲ့ပြည်ပခအတွင်းဥကောင်းကိုတနတ်မှန်တည်ဆုံခဲ့ရတဲ့ဒေါခင်ဝင်းရဲ့အမှုပြည်တော်စုတရားလွှတ်တော်ချုပ်ရုံးအထိတင်ဖို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဆောင်ရွက်နေပါပြီပုံမှန်မျိုးစုံနဲ့တရားစွဲခံထားရတဲ့လက်ဘရောင်းတောင်တောင်သူ80ကျော်ရဲ့အမှုကိုလည်းတရားမျှတမှုရာရေးဥပဒေကြောင့်အရရင်ဆိုင်ကြတော့မှာဖြစ်ပါတယ်။စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကလက်ဘရောင်းတောင်ကျင်းဤစီမံကိန်းနယ်မြေအတွင်းရော့ကျေးမယူထားတဲ့တောင်သူလယ်သမားတွေရဲ့လယ်မြေကိုဝမ်ပောင်ကော်မတီတာဝန်ရှိတဲ့သူတွေကခြံစည်းရိုးခတ်တဲ့အပေါ်ဒေသခံပြည်သူတွေကတားဆီးကြရင်းနဲ့နယ်မြေတာဝန်ခံရဲလုံခြုံရေးတွေနဲ့အကြမ်းဖက်မှုတွေဖြစ်ပြီးမိုးချိုးပြင်းရွာသူတောင်သူဒေါ်ခင်ဝင်းဦးကောင်းမှတနက်တန်ရာရတည်ဆုံခဲ့ရတာပါဇန်နဝါရီလ3ရက်နေ့မှာဒေါခင်ဝင်းရဲ့အမှုကိုဆလင်းကြီးရဲစခန်းမှာတပ်ဆိုင်ရာမိသားစုကအမှုဖွင့်တိုင်ကြားခဲ့ပေမဲ့ဆလင်းကြီးမျိုးမရဲစခန်းဘက်ကလူခွေရေးကော်မရှင်နဲ့စကိုင်းတိုင်းဒေသကြီးစစ်ဆေးရေးအဖွဲ့ကစုံစမ်းစစ်ဆေးဆဲဖြစ်လို့အမှုကိုခေတ္တဆိုင်ငံ့ထားတယ်လို့မိသားစုကပြန်အကြောင်းကြားပါတယ်။အခုဆိုရင်လူခွေရေးကော်မရှင်ကလည်းအစီရင်ခံစာထွက်ပြီးဖြစ်ပေမဲ့လို့ရဲစခန်းမှာအမှုဖွင့်နိုင်ခြင်းမရှိသေးတဲ့အတွက်ဥပဒေကြောင့်အရာပြည်တော်စုတရားလွှတ်တော်ချုပ်ရုံးအထိစာချုပ်တော်တင်ဖို့မြန်မာနိုင်ငံရှေ့နေများကိုရက်ကဆောင်ရွက်တော်မှာဖြစ်တယ်လို့မိသားစုကိုဥပဒေအကြံပေးဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကရှေ့နေကြီးဦးသိန်းတန်းဦးကရှင်းပြပါတယ
်ရဲစခန်းကတော့အခုတရားဝင်ဥပဒေရုံးကတစင်စာပြန်တယ်ပေါ့နော်ဒါဥပဒေရုံးကနေခေတ္တဆိုင်ရထားတယ်ပေါ့နော်တို့ဒီစုံစမ်းစစ်ဆေးမှုမပြီးသေးတဲ့အတွက်လို့ပြန်တယ်နော်ဆရာဦးအောင်သိန်းတဲ့အဖွဲ့ကဆလင်းကြီးမျိုးနဲ့တရားရုံးကိုဥဒါ6လသွားတင်တော့ဟိုကလက်မခံလိုက်ဘူးပယ်ထားလိုက်တယ်စာချုပ်တော်သွားတော့မှာပဲလေပြည်တော်စုတရားထုတ်တော်ချုပ်ကိုတင်တော့မှာပဲဒါကခုအာနာဘိစာချုပ်တော်ပေါ့နော်အာနာဘိစာချုပ်စာချုပ်တော်9ရက်ကဖွဲ့စည်းပုံခြေအုပ်တွေကအနှင်းထားတဲ့ခွင့်အာဏာပေါ့နော်ဖွဲ့စည်းပုံခြေအုပ်တွေကအနှင်းထားတဲ့ခွင့်အာဏာဆိုနိုင်ငံသားတိုင်းသုံးဝင်ရှိတယ်အဲ့ဒါအရာတက်မှာပေါ့နော်ဒီလို suspend လုပ်ထားတယ်ဆိုတာဥပဒေနဲ့မညီဘူးအမှုခွင့်ပေးပါဆိုပြီးတော့တင်မှာရမယ်လို့တော့ဆရာတို့ကတတိကျမှပြောနိုင်ဘူးသို့တော့ဥပဒေရရတဲ့ဟာကိုတုံးတာပေါ့နော
်ဒေါခင်ဝင်းအမှုမှန်ပေါ်ပေါက်ရေးမြန်မာနိုင်ငံရှေ့နေများကွန်ရက်ကဥပဒေအကျိုးဆောင်ရှေ့နေတွေကလက်ဘရောင်းတောင်ကျင်းဤစီမံကိန်းနယ်မြေတွင်းကမိုးချိုးပြင်းရွာဆယ်တဲရွာနဲ့အနီးအနားရွာတွေကသူတွေစီတွားရောက်ခဲ့ပြီးတော့ပြစ်ခတ်မှုအတွင်မှာတပ်တေခံပစ္စည်းတွေနဲ့မျက်မြင်သက်သေတွေကိုစုံစမ်းစစ်ဆေးခဲ့ကြပါတယ်။ဒေါခင်ဝင်းရဲ့အမှုအပြင်လက်ဘရောင်းတောင်ကျင်းဤစီမံကိန်းနယ်မြေအတွင်းခြံစည်းရိုးဖျက်မှုတန်စည်းရိုးခိုးမှုပုံမှန်144ချိုးဖောက်မှုစတဲ့အမှုပေါင်းစုံနဲ့ရင်ဆိုင်နေရတဲ့ဒေသခံပြည်သူတွေရဲ့အမှုတွေကိုလည်းဥပဒေကြောင့်အရာလိုက်လံဆောင်ရွက်ပေးနေတယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကပြောပါတယ
်။သူစုရိုးခိုးမှုနဲ့အကျိုးဖျက်ဆီးမှုဆိုမဝင်းထင်းနဲ့ရွာသား80တရားဆွဲတာသူစုကျိုးခိုးတယ်လို့တရုတ်တရားလာပြီးတော့ပြောတဲ့အတွက်ကျွန်တော်လိုက်သွားလို့ထားတာကျွန်တော်လိုက်ပါအဲ့ဒါနော
်ဒီပြစ်ခတ်မှုအတွင်မှာတာဝန်ရှိတဲ့သူစကိုင်းတိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးအပါအဝင်ရဲမှုတွေကုမ္ပဏီတာဝန်ရှိတဲ့သူတွေကိုဒေသခံတွေကတရားစွဲခဲ့ပေမဲ့လည်းအပယ်ချခံခဲ့ရပါတယ်အခုလိုလက်ဘရောင်းတောင်အရေးဆုံးရှုံးနေတာခဲ့ရသူဒေသခံပြည်သူတွေအတွက်မျှတတဲ့တရားစီရင်မှုပေးဖို့ဇန်နဝါရီလ26ရက်နေ့ဒေသစံတော်ချုပ်မနက်10:00မှာဆွေဒင်နိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေကလည်းတရုတ်နိုင်ငံရှိမှာဆန္ဒပြတောင်းဆိုခဲ့ပါတယ
်။အမေရန်သူ၊ဒေါ်ရန်သူ၊ဒေါ်ရန်သူ၊ဒီလိုရန်သူ၊ဒေါ်ရန်သူ၊ဒေါ်ရန်သူ၊ဇန်မာရန်သူ၊ဒေါ်ရန်သူ၊ဒေါ်ရန်သူ၊ဒီအနေဂျမေး၊ဒေါ်ရေ၊ဒေါ်ရေ၊ဒီနီစီမာကိန်းဇတရ၊ဒေါ်ရေ၊ဒေါ်ရေ၊ထိုင်းတော်မျိုးကြီးဘူမ
Labrador down Simangi Epi, Yamanangan doing a Simangi Nima, Luke, Chopal Kenya Muri, to Adika Dawin Shire, Dio Soya named Yama Soyago, a man's own kind to a patient people, Sweden Yam Yama Democracy in Azuri, a down Sujago, Sanapia Wema Pawin to Koto Anga Kulu Shimbiabare.
The Nordi Labrador Jenny Simangima, Wabo, Pomonio, Mila Mokita, Nobido, down to Talking Way, Chicka, they don't know it, down you move down patient be Mubama machine there. One Mong Kong, Vaman, Pizani, Bido, Amyan, don't talk about people, General Lyon, can't go down soon in a book, eh? Kaysan and Pata Bido, Yama Democratic, and Azu Sweden, or not, General Salan Toka, eh? At least they own it, and all, I can't go Salan, I can be done in it, and all, pay a cable.
The moon at Bada Bido, Luke, Chopal Kayajin, Shimashi, a two songs and CCA Commission, Puebido, Quincy, that is CCA, Jubilee, and Namaro, Luke, Commission, songs and CCA Digo, Nangano Tamaratango, Tamarayunga, and the same Timja, seeing Kangabido. I'm happy to see Nayan the Topian Keramaro. Shell on your ear, kind of Muane Gere, Sura Tika Topia Kevare.
Masumo, Susie Timpia Keravashe, Kuaro Dian Tita Rebecca, see it in Mamu Chini Rigu Piopian Pichemare. Kachimbina Pakan Tidama, digging it diverting in the Nibime. Suya done a kitchen tapoja, see it demara riga. Pakan Tidama, Sabiro Shinis Epibi. Champion name Yabai Male, Nata Duija. Matakanasu, the Lu diverting Pinivare. Let alone get chin, sham yap, pack, dip, chin, rigor, view him, yama, by yet, drink up, gumus, or got, dimpia, tavarish.
Okay, did us and I nigger, sardin get it, get chimpina, pagan, did daga, dip, worry her. Menega, a tea, juja, juja, pipoani, gayaga, did a name maro, name the nigga barry. Leshi, pagan, did daga, dip, chinigo, get chin lula, eat, tapo, kia, eat, dying choga, yashi, duga, a kulu, pure barry.
We need on you, did never.
แม่ๆป้าๆโหยินใส่ไต่ป่วยแล้วเว้ยสิบาเลยจิจิมามาไม่สิบาดีอ่ะไปมาไต่ป่วยริญญินแต่นี่ไปแม้สิเยยะติมามุริสิณีได้เฉณีโกတော့ตะยิงชอกก็อย่าสิก็อะคุโลเสร็จเปียวบาเลยตะเดียก็โมก้องเนี่ยกาแมงจ้ามาတော့นำมาขาตัดดีอ่ะตรัวอินาผีท้าเลยน้องกาแมงเนี่ยผักกันจ้าลั้นจ้าบ่เนาะลงลงชูเยอ่ะมะปักขะเลยอ่ะตาวีอยู่ท้าบาเลยฉันเราดีผักกันเอเรียเจ้าเสิมอเอเรียมาเจ้าตะมาชอกๆ
ที่น่ะผิดท่าแล้วบ่ตะฉิ่งเด้มาတော့ผักกันดีตาအတွင်းมาบုံบောက်กวยหมู่ฤဖြစ်ปွားနေပြီဒီကနေ့ဘုံบောက်กวยတဲ့အခြေအနေကိုผักกันเยสကန်းကတာဝန်ကြရဲဝင်တန်းကအခုလို့ပြောပါတယ်အခုတော့မှာအခုလေးနာရီဆက်ငါးလောက်မှာတလုံးกวยပါတယ် JCD
ပကန်ဒေတာအတွင်းတိုက်ပွဲတွေပြန်လဲစတင်ခဲ့တဲ့ဆေးကြော်ကာလအတွင်းမှာအနည်းဆုံး15ကြိမ်တည်းမနဲ့ဘုံပေါက်ကွဲခဲ့ပြီးဒီပေါက်ကွဲမှုတွေအတွင်းမှာလူတယောက်သေဆုံးခဲ့တယ်လို့စနစ်ရောက်လောက်ထိကြိုက်တန်ရရခဲ့ပါတယ်ကချင်ပြည်နယ်ဖကန်ဒေတာမှာအခုလိုတင်းမာနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေတာမှာလဲ KIA နဲ့အစိုးရတပ်အကြမ်းမှာတိုက်ပွဲတွေမကြာခဏဖြစ်နေခဲ့တယ်လ
ော့ဒီနောက်မူမဲ့ဒီဘက်အထက်ပါဖြစ်ပါမူစင်းနဲ့နောက်ကမ်းကြားတယ်ပြောလို့ရပါတယ
် KIA တမဟာလေးကရာရှိတယောက်ကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကအခြေအနေကိုအခုလိုပြောပါတယ
်အဲမုံကိုမုံပေါ်အဲ့ဘက်ပါဘောနော်ဘက်မှာကျတော့ဒီကြောက်မဲစကားကတိကနေပြီးတော့ဒီပြည်လက်အောက်ယူဟာကနေပြီးတော့ဒီမှာပို့ထားတယ်။ in other the thong jo na thong lo shi ma chin ne. mu se nam kam ever chero tam ma chi shi paw na tam ma shi shi ဒီမှာပို့ထားတယ်။in are ya da da nya ni paw na shi chit da le ni jo ja paw nya ya tong nya jo ja khana khana chit ne eh elo myu chit ne.
TNL တအန်းခေါ်ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ကမိုင်အိုက်ကျော်ကတော့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းဒေသအတွင်း TNL နဲ့အစိုးရအကြားဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်ဒီမနေ့ကျတော့ဒီနန်းခမ်းဒေသပအောင်ရနဲ့တာကူရကြမ်းရမနေ့စနေကနေစနေခါလာဝင်စားမှာညနေ3နာရီမိတိပေါ့နော်အဲ့မှာတစ်ချိန်ပြန်ဖြစ်တယ်လို့အလုံးပေါင်းမြန်မာနေတဲ့မော်နဒီမြစ်တကြိမ်ပေါ့
လောလောဆယ်မှာတော့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဆွေးနွေးနေတဲ့တပြည်လုံးပြစ်ခတ်ရစေးစာချုပ်ချုပ်ဆိုရေးဟာမတင်မကျအခြေအနေမှာရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလက6ကြိမ်မြောက်အဖြစ်နောက်ဆုံးတွေ့ဆုံစဉ်ကတော့2015ဇန်နဝါရီလမှာနောက်တစ်ကြိမ်ဆွေးနွေးဖို့သဘောတူခဲ့ပေမဲ့အခုအချိန်ထိတော့ဆွေးနွေးပွဲအတွက်ရက်သတ်မှတ်နိုင်တာမရှိသေးပါဘူ
းကိုမိုးစောပြောပြပေးခဲ့တာပါရှင်မွန်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းပြောပြပေးခြင်းပါတယ်မွန်ပြည်နယ် ရေးမြို့နယ်ကကဗျာဝကန်းချီကိုမွန်ပြည်နယ်အတွင်းပထမဆုံးပင်လယ်ကန်းချီအပန်းဖြေစခန်းဖြစ်တည်ဆောက်ဖို့တိုင်းထွာမှုတွေစတင်နေပါပြီ။ Uran Company Limited ကအကောင့်ထယ်ဖော်မဲ့ဒီစီမံကိန်းကဒေသခံတွေအတွက်အကျိုးဖြစ်ထွန်းစေမယ်လို့ပြောဆိုနေပေမဲ့လည်းဒီဒေသခံတွေရဲ့ယဉ်ကျေးမှုဓလေ့ထုံးတမ်းနေပျောက်ကွယ်သွားနိုင်မဲ့အရေးကိုလည်းစိုးရိမ်မှုတွေကရှိနေပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
မွန်ပြည်နယ်သွင်းမှာအမေရိကန်ဒေါ်လာ12တန်းယင်းနှီးမြုပ်နှံမဲ့ပထမဆုံးခေတ်မီပင်လယ်ကမ်းခြေအပန်းဖြေစခန်းတစ်ခုတည်ဆောက်ဖို့အတွက်ကုမ္ပဏီကနေစတင်တိုင်းထွာနေပြီဖြစ်ပါတယ်။ရေးမြို့နယ်ကပြာဝရွာနဲ့တရုတ်ထောက်ရွာဧရိယာကမ်းခြေတွင်ခေတ်မီအပန်းဖြေစခန်းစလုံးမဲ့အစီအစဉ်ကိုတော့ဆောင်ရွက်မဲ့ကုမ္ပဏီဖြစ်တဲ့ Orange Company Limited ရဲ့အုပ်ချုပ်မှုဒါရိုက်တာဦးသွေးတွင်ကအခုလိုပြောပါတယ်။
အဲ့ဒီဒေသကကျွန်တော်တို့ကမွန်ပြည်နယ်ထဲမှာအများဆုံးကမ်းခြေတစ်ခုလည်းပါဝင်တယ်။နောက်ပြီးတော့ကျွန်တော်ကပင်လယ်ကမ်းခြေကိုအခြေပြုတဲ့စီးပွားလုပ်ငန်းလုပ်နေဆိုတော့ပထမဆုံးမွန်ပြည်နယ်လက်ဖြစ်စီးတဲ့ဒေသတိုင်းရှိတော်ရအဲ့ဒီနေရာ
အခုလိုပန်းပြေစကန်းဆောက်လုပ်ဖို့အတွက်မွန်ပြည်နယ်ဆိုရကနေခွေပြုချက်ပေးထားပြီးဖြစ်ပြီးဒေသခံတွေရဲ့လေယာချမ်းမြေတွေကိုတင်းစည်းတာမျိုးမလုပ်ဆောင်ဘူးလို့လဲကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာဦးသေးတွင်ကပြောပါတယ်။စီမံကိန်းဧရိယာကတော့ရေးမြို့တောင်ဘက်18မိုင်ကွာဝေးတဲ့ကပြာဝချေးရွာနီးကနေမကြီးချောင်းဝအထိအရှိရှိမှန်ရှိလျားတဲ့ပင်လယ်ကမ်းခြေတစ်လျှောက်ဖြစ်ပြီးတော့အစိမ့်မြအခန်းပေါင်း120အပါဝင်ဘင်္ဂလူအခန်းစားတောက်ခန်းရေကူးခန်းဟိုတယ်ရွံခန်းဝန်ထမ်းဧရိယာတွေနဲ့ကာယနာဖို့နေရာအတွက်ကိုလည်းဆောက်လုပ်သွားမှာဖြစ်ပါတယ်။မိုးပြင်းနဲ့သွင်းမှာဆိုရင်ဆက်ဆဲပန်းပြေစကန်းဟာနာမည်ကြီးနေပေမဲ့အခုတည်ဆောက်မဲ့ရေမြုပ်နယ်ကပြာဝရွာနဲ့တရုတ်ထောက်ရွာခိမီပင်လယ်ပန်းပြေစကန်းဟာရေပြင်ကြည်လင်မှုရှိပြီးကျွန်းစုတွေရှိနေတဲ့အတွက်လာရောက်လေပတ်တဲ့ခရီးသွားတွေအကြိုက်တွေ့စီနိုင်တဲ့နေရာတစ်ခုလို့လည်းဦးသေးတွင်ကအခုလိုဆက်ပြောပါတယ
်။ဒီဘက်ကကျွန်းနေပါတယ်လည်းရှိတယ်ဆိုတော့နောက်ဒီပင်လယ်လေပတ်တဲ့ဒီလာမှုတွေဒီဘက်ကပို့ပြီးတော့အရှိန်ပြေနိုင်တယ်လို့ထင်တယ်။နောက်တစ်ခုကသူကတော့ရေနဲ့ဆက်ကြမယ်ပြီးတော့ရေရှည်ဘက်တော့အခြေအနေကောင်းနိုင်တယ်လို့တော့ထင်တော့ဗျ။
အခုလိုရေးမြို့နယ်မှာပင်လယ်ပန်းပြေစခန်းဆောက်လုပ်ခြင်းအဖြစ်ဒေသခံတွေအတွက်အခွင့်အလမ်းပုံမရရှိနိုင်တယ်လို့မွန်ပြည်နယ်ဆိုရဖွဲ့ဝင်ဝန်ကြီးနိုင်မြင့်စွေကအခုလိုပြောပါတယ
်။အလုပ်ကံထူးလန်းရဖို့ရေနောက်ဒေသစီးပွားရေးစီစဉ်နိုင်လို့ရေအခုကနိုင်ငံခြားဝင်ငွေပေါ့နောက်ဒီကဘူရေနောက်ဒေသလည်း GDP ရောဒီပြည်ရဲ့ဝင်ငွေလက်ကံထူးလန်းရစေဒီမှာရှိတဲ့ပညာရခလိတာလုပ်ရမယ်ဆိုရင်ဒီကလည်းအကျိုးရှိတယ်လို့မြင်တာပေါ့
။ကပြာဝကန်းကြီးဟာကြည်လင်တဲ့ပင်လယ်ရေရှိပြီးမိုးပြင်းနဲ့သွင်းအလှဆုံးကမ်းခြေတစ်ခုဖြစ်ပေမဲ့လည်းရခိုင်ကလမ်းပန်းဆက်သူရေးဆိုးရွားမှုနဲ့နေမြေအေးချမ်းမှုမရှိတဲ့အတွက်လူသိနေပါခဲ့ပါတယ်။လက်ရှိအဲ့ဒီဒေသမှာမုံလက်နက်ကန်ဖွဲ့တွေလှုပ်ရှားသွားလာနေတဲ့နေရာတစ်ခုပဲဖြစ်နေတာကြောင့်ဒေသအတွင်းလုံခြုံရေးပြဿနာဟာဒီစီမံကိန်းအတွက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတစ်ခုလို့ဖြစ်နေပါတယ်။ဒါပေမဲ့ Orange Company Limited အနေနဲ့ကတော့ဒေသခံငင်းချမ်းရေးဖွဲ့စည်းတွေနေမြေခံဆိုးရွားဖွဲ့တွေနဲ့လုံခြုံရေးပြဿနာရပ်တွေကိုညှိနှိုင်းဆောင်ရွက်သွားမယ်လို့ဦးသေးတွင်ကအခုလိုဆက်ပြောပါတယ
်။ဖွဲ့စည်းရရောဒီနေ့ဖွဲ့စည်းရပြည်ရဆိုရတော့ဒီနေ့ကတော့အားရပါကျွန်တော်တို့လုပ်ပေးနိုင်တဲ့နေရာရှိလို့ပူကောင်းတော့ကျွန်တော်နှိပ်ပေးခဲ့ပါပဲအချက်ပြောင်းတော့လုပ်တယ်လို့တော့ကျွန်တော်တို့ရှိနေတာပါလား
ဒီစီမံကိန်းအကောင့်တွေဖော်နိုင်ရေးအတွက်မွန်ပြည်နယ်အစိုးရခွင့်ပြုချက်နဲ့2014ခုနှစ်ဧပြီလမှာစတင်စံတက်လေ့လာမှုပြုလုပ်ခဲ့တယ်လို့တွေ့ရှိချက်တွေကိုမွန်ပြည်နယ်အစိုးရကိုတင်ပြခဲ့ပြီးသက်ဆိုင်ရာဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပြီးဖြစ်ပါတယ်ဒီပင်လယ်ကမ်းခြေပန်းပြေစီမံကိန်းနဲ့တူဒေသဖွံ့ဖြိုးရေးအတွက်ကြေးရွာချင်းဆက်လမ်းတွေဖောက်လုပ်သွားမှာဖြစ်ပြီးအစိမ့်မီကျမ်းမာရေးဌာနကြေးလက်စာကြည့်တိုင်းဒေသတွင်ခရီးသည်တင်ရင်လိုင်းငယ်တွေပြည်ဆွေးနိုင်ရေးအတွက်ကိုလည်းဆောင်ရွက်သွားမယ်လို့ကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာဦးသေးတွင်ကပြောပါရယ်။ဒါပေမဲ့မွန်ပြည်နယ်အတွင်းလူခွေရေးစောက်ကြည့်ရေးဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်လူခွေရေးဖောင်ဒေးရှင်းအနေနဲ့ကတော့ဒီစီမံကိန်းကြောင့်ဒေသတွင်ကြေးလက်ပြည်သူတွေရဲ့ယဉ်ကျေးမှုတလိပ်ထုံတန်းတွေပြောက်ွယ်သွားနိုင်မယ့်အရေးကိုစိုးရိမ်တယ်လို့အဖွဲ့ရဲ့တာဝန်ခံနာဦးမွန်ကအခုလိုပြောပါရယ်။
ကျွန်တော်လူနေမှုပုံစံ community တွေရဲ့သူတို့ရဲ့စီဆိုင်စားသောက်မှုတလိပ်ထုံတန်းစဉ်လာပြီးတော့ဘာသာစကားကိုယ်ကိုယ်ယဉ်ကျေးမှုဆိုတဲ့သူတို့ရဲ့အခွင့်အရေးတွေရှိတယ်။အဲ့ဒါတွေကကြောင်းလဲမှုတစ်စုံတည်းဟာထိခိုက်မှုတစ်စုံတည်းဟာရှိလာမယ်ဆိုလို့ရှိရင်အင်တာရီယာကျွန်တော်တို့ economic social cultural rights နဲ့တွဲပြီးတော့ချိုးဖောက်မှုဖြစ်လာနိုင်လိမ့်မယ်။ဒီမှာညီညီငုံလုံးကနေလောက်တော့မယ်ဆိုလို့ရှိရင်အဲ့ဒါတွေကိုအရင်ထိခိုက်နေတာမှုမရှိအောင်ကျွန်တော်တို့ကစစ်တမ်းကောက်ပြီးတော့ sunset လေးလာပြီးမှစီမံကိန်းကိုဖော်ဆောင်လို့ရှိရင်ကောင်းမယ်ထင်တယ်လို့ကျွန်တော်အကြံပြုချင်တယ်
အခုတည်ဆောက်မဲ့ပင်လယ်ကမ်းခြေပန်းပြေစီမံကိန်းဒေတာဟာမုံလက်လက်ကန်ဖွဲ့တွေလှုပ်ရှားနေတဲ့ဒေတာဖြစ်ပြီး2000ခုနှစ်ဝန်းကျင်မှာလူခွေရေးချိုးဖောက်ဆုံးခံရတဲ့ဒေတာတစ်ခုလို့လည်းမွန်ပြည်လူခွေရေးဖောင်ဒေးရှင်းရဲ့2005ခုနှစ်စစ်ဘာတိုင်းမှာအလှပြလမ်းလျှောက်ခံရခြင်းဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းထူမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကိုအရင်ဆုံးနားဆင်ကြရမှာပါ။ဒီနောက်မှာတော့ဘလော့ဂါရီပြောသမျှသက်တမ်းရောင်သတင်းလွှာနဲ့အတူ
ဒီ SME လို့အများသားအတိထားကြတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုအံပေးပေးခြင်းအားဖြင့်ကျန်းကျူရေးတက္ကသိုလ်စီးပွားရေးဌာနတိုးတက်မှုကို
ဒါတော့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအကြောင်းကိုလေ့လာနေတဲ့မတ်ရွှေဦးရဲ့ယုံကြည်ရာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရမှာဖြစ်ပါတယ်။ Arab Spring လို့ခေါ်တဲ့ Arab နေဦးဒီမိုကရေစီရေတောင်းဆိုဆန္ဒပြမှုတွေဖြစ်ပေါ်ခဲ့တဲ့အချိန်ကစလို့နိုင်ငံရေးမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေနဲ့ဇက်တိုက်ရင်ဆိုင်ခဲ့ရပြီးစီးပွားရေးအကြီးအကျယ်ထိခိုက်နေတဲ့အီဂျစ်နိုင်ငံကခီးသွွားလုပ်ငန်းကုမ္ပဏီတွေဟာခီးသွွားအရေးအတွက်များလာဖို့လျှော့ဈေးနဲ့ရောင်းချနေကြပါတယ်။အစင်းမြင့်မြင့်ဇင်ကန်ခီးထွက်ကြမဲ့ကမ္ဘာလက်ခီးတွေတွေတတိထားစောင့်ကြည့်နေကြတဲ့အချိန်မှာပဲအခြေအနေတဖြည်းဖြည်းပြန်ကောင်းလာနေတဲ့အီဂျစ်ခီးသွွားလုပ်ငန်းရှင်တွေကတော့ခီးသွေတွေကိုမိကုံရန်ကုံစီယုံမြူဆွေနေကြပါတယ်။ဒီအကြောင်း AP သတင်းဆောင်မှာပေါ်အခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်။
ကမ္ဘာလေခီးသွွားလုပ်ငန်းဟာအီဂျစ်နိုင်ငံကိုနိုင်ငံခြားငွေအဓိကရှာပေးနေတဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။အီဂျစ်နိုင်ငံကရှေးဟောင်းအမွေအနှစ်တွေဟာတန်လိုက်တစ်ခုလိုကမ္ဘာလေခီးသည်တွေကိုဆွဲဆောင်နေတဲ့အရာတွေဖြစ်ပါတယ်။လုပ်ငန်းရဲ့ဆယ်စုနှစ်တွေတုန်းကတော့အီဂျစ်ကခီးသွွားလုပ်ငန်းရှင်တွေဟာလူကုန်တန်းလူချမ်းသာတွေကိုသာပြစ်မှတ်ထားကြတာပါ။ဒါပေမဲ့လုပ်ငန်းရဲ့လင်းနေလောက်ကစလို့ထူးခြားဆန်းပြမှုတွေနဲ့ပေါင်းဆက်ထားတဲ့ဒီအစင်းမြင့်ခီးသွွားလုပ်ငန်းအထည်နာခဲ့ပေမဲ့ WTTC ကမ္ဘာခီးသွွားနဲ့ကမ္ဘာလက်ခီးသွွားကောင်စီကတော့အီဂျစ်နိုင်ငံရဲ့ခီးသွွားလုပ်ငန်းအပေါ်ယုံကြည်မှုအပြည့်ရှိနေပါတယ်။ကမ္ဘာလက်ခီးသွွားလုပ်ငန်းကရတဲ့ဝင်ငွေဟာ2013ခုနှစ်မှာအီဂျစ်နိုင်ငံရဲ့ GDP ပြည်တွင်းအသတ်ရင်ကုန်ထုတ်လုပ်မှု12ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်။အီဂျစ်နိုင်ငံရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းဟာလာမယ့်10နှစ်အတွင်း900ခိုင်နှုန်းတိုးတက်မှုရှိလာမယ်လို့ WTTC ကခန့်မှန်းထားပါတယ်။ကမ္ဘာလက်ခီးသွွားလုပ်ငန်းကရရှိမဲ့ဝင်ငွေဟာအခုနှစ်ကုန်ပိုင်းမှာအမေရိကန်ဒေါ်လာ6ဘီလီယံအထိရှိမယ်လို့သူတို့ရဲ့ခမန်းချက်တွေအရတွေ့ရကြောင်းအစိုးရကမ္ဘာလည်ခီးသွွားလုပ်ငန်းဌာနအကြီးအကဲအယ်ဟာမီအယ်ဇာယက်ကပြောပါတယ်ဒီပမာဏဟာ2012ခုနှစ်တုန်းကရရှိခဲ့တဲ့ဒေါ်လာ 12.5 ဘီလီယံခွဲရဲ့ထက်ဝက်လောက်သာရှိပါတယ်မွမ်ဒူအယ်ဆာဘေးဟာလွန်ခဲ့တဲ့3နှစ်အတွင်းတဦးချင်းအစင်းမြင့်ခီးသွွားလုပ်ငန်းတွေဝန်ဆောင်မှုပေးနေတဲ့အယ်ဂီတာလွိုက်ခီးသွွားလုပ်ငန်းကုမ္ပဏီကအကြီးအကဲဖြစ်ပါတယ်တချို့ကမ္ဘာလည်ခီးသည်တွေဟာသူတို့စိတ်တန်းကြတီးတန့်လိုက်လံပြသတာကိုသဘောကျကြပေမဲ့အဲ့ဒီအရေးအတွက်ကနဲ့တယ်လို့အယ်ဆာဘေးကပြောပါတယ
်။မတခုတ်ရှိဟိုင်းစကီဘီရ်မင်အာဒဒ်ဆိုဝါလေအနမ
ောဒ်ဒီတန်ပြစေခြင်းနဲ့အစင်းမြင့်ခီးတဲ့အရေးအတွက်ကနဲ့ပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့သူတို့ကယဉ်ကျေးမှုလေးလာရေးသဘောမျိုးလာကြတာဖြစ်ပြီးအပျော်ရမ်းတက်တက်လာကြတာမဟုတ်ပါဘူးတဲ့။ဒါကြောင့်အရေးအတွက်ကနဲ့ပြီးတနည်းမှာ10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ထင်တဲ့အကြောင်းလွန်ခဲ့တဲ့လနေ့အတွင်းသူ့အနေနဲ့ခီးတဲ့10ရာလောက်ပဲရခဲ့ပြီးတနည်းမှာ2ရာခွဲစားလောက်ပဲရှိတဲ့အကြောင်းပြောတော့တာပါ။ကာရိုမြို့နီးနားမြစ်ထဲကကျွန်းပေါ်မှာတည်ဆောက်ထားတဲ့ Marriott Hotel ဟာအဆင့်အမြင့်ဆုံးဇင်ကန်ဟိုတယ်လို့သတ်မှတ်ခံထားရတာဖြစ်ပါတယ်။ဟိုတယ်ဖွင့်ထားတဲ့ဒီ El Gazira နန်းတော်ကိုစုအပ်တူမြောင်ဖွင့်ပွဲလာတက်မဲ့အထူးဧည့်သည်တော်ပြင်သစ်ဘီရင်နပိုလီယံရဲ့တတိယမြောက်မိဖုရား Eugenie အတွက်1869ခုနှစ်မှာအီဂျစ်ဘီရင် Khedive Ismail ကတည်ဆောက်ပေးခဲ့တာလို့ဆိုပါတယ်။ဒါပေမဲ့နန်းတော်အတွက်အကျွေးတွေကိုပြန်မဆတ်နိုင်တာကြောင့်စောက်ပြီး10နှစ်လောက်ကြာမှပြန်အသိမ်းခံလိုက်ရတယ်လို့ဆိုပါရယ်နောက်တော့မှနန်းတော်ကိုပြန်ပြည့်ပြီးဟိုတယ်အဖြစ်ဆောက်လိုက်ကြတာပါ1919ခုနှစ်မှာစီးရီးယားတတိယတယောက်ကဝယ်လိုက်ပေမဲ့1960ခုနှစ်မှာအဲ့ဒီအချိန်ကအီဂျစ်သမ္မတဖြစ်တဲ့ဂမဲလ်အဗ်ဒဲလ်နာဆာကပြည်သူပိုင်တင်လိုက်ပြီးအိုမာခယမ်ဟိုတယ်အဖြစ်နာမည်ပြောင်းလိုက်တာဖြစ်ပါတယ် ဟိုတယ်အတွက်နောက်ထပ်အခန်း1250အပိုပါတဲ့အဆောက်အဦးနှစ်ခုတည်ဆောက်ပြီးတဲ့1980ခုနှစ်တည်းကစလို့မယ်ရီယော့ဟိုတယ်ဖြစ်လာခဲ့ပါတယ်။ကမ္ဘာလက်ခီးတဲ့အလာနေသွားတဲ့အတွက်သူတို့ဟိုတယ်လုပ်ငန်းထိခိုက်တယ်ဆိုတာကိုမယ်ရီယော့ဟိုတယ်ရဲ့မန်နေဂျာရစ်ဇိုလာကပြောပေမဲ့သူတို့ဟိုတယ်တွေကအခန်းနဲ့မကြခင်မှာပြည်လာမှာပါလို့သူကယုံကြည်နေပါတယ်။
We were kind of the best of the worst for the last 4 years. We were the most fortunate.
ကျွန်တော်တို့ဟာလွန်ခဲ့တဲ့၄နှစ်အတွင်းအဆိုးရဲကအကောင်းနေဖြစ်ခဲ့ပါတယ်။အခြေအနေတွေဆိုးဆိုးရွားရွားဖြစ်နေတာကြောင့်ကျွန်တော်တို့အနေနဲ့ခံကောင်းတယ်လို့ပဲပြောရမှာပါ။လွန်ခဲ့တဲ့3-4လအတွင်းမှာတော့နည်းနည်းပြန်ကောင်းလာပါတယ်။လွန်ခဲ့တဲ့၄နှစ်ထက်ဆိုင်တော့ကျွန်တော်တို့ရဲ့အခြေအနေကအရင်ကကောင်းတယ်လို့ပြောရမှာပါ
။ဟိုတယ်မှာရှိတဲ့စားတောက်ဆိုင်အမျိုးမျိုးမှာလည်းတစ်ကမ္ဘာလုံးမှာရှိတဲ့အစားအသောက်မျိုးစုံကိုမာယူစားတောက်နိုင်ကြပါတယ်။အီဂျီနိုင်ငံဟာတည်တံ့အဆင့်မြင့်ခီးသွွားလိုသူတွေရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အကောင်းဆုံးနေရာဖြစ်တယ်လို့ Rick Zola ကပြောပါတယ
်။ You can absolutely put together a luxury experience from how you
get here. အဲ့ဒီအနေနဲ့အဆင့်မြင့်မြင့်နဲ့ဇိမ်ခံပြီးတော့ကိုပိုင်လေရင်နဲ့လည်းဒီဟိုတယ်ကိုလာလို့ရပါတယ်။အဲကန်းပါတဲ့ဇိမ်ခံအိတ်ခန်းနှားပြီးတော့ဒီဟိုတယ်မှာတဲလို့ရနိုင်ပါတယ
်။ဂီဇာမှာရှိတဲ့ခနက်ယရနာဆိုင်ကမန်နေဂျာဟဇမ်ဟာမက်ကလည်းသူ့ဆိုင်ကယရနာတွေဟာစီမံပြီးကောင်းမွန်တဲ့ပစ္စည်းတွေဖြစ်ကြောင်းဈေးဝယ်တွေကိုစိတ်အားထက်သန်စွာရှင်းလင်းပြသခဲ့ပါတယ်။ဒီရတနာဆိုင်ဟာသူ့ကိုယ်ပိုင်ဖြစ်ပြီးစကြင်ကြောက်ကနေရုပ်ထုနဲ့အစင်တစားတွေထုလုပ်တဲ့အီဂျစ်နိုင်ငံကအမျိုးဖလားလုပ်ငန်းကိုဆက်လက်လုပ်ကိုင်နေကြတာဖြစ်ပါတယ်။အလုပ်သမားတွေဟာရွှေငကကစပြီးတော့စကြင်ကြောက်တုံးတဒုံးတွေကနေလက်နဲ့ထုထားတဲ့အယိုးအိုအထိဒီဆိုင်မှာထုစစ်ကြတာဖြစ်ပါတယ
် beginner السائح اللي هو زي ما انت بتقول كده اللي هو luxury
သူကိုယ်တိုင်ထုစစ်ထားတဲ့ပစ္စည်းအကောင်းနဲ့အစိုးတန်ဖိုးကိုခွဲခြားတတ်တဲ့အဆင့်မြင့်ခီးသွွားတွေသူတို့ဆိုင်ကိုလာကြပါတယ်တဲ့အဲ့ဒီကဘာလဲခီးသွွားတွေဟာလက်လုပ်ပစ္စည်းအမှန်နဲ့တရုတ်ပြည်ကလာတဲ့ခန့်ညံ့ညံ့ပစ္စည်းတွေကိုခွဲခြားတိတတ်ကြပါတယ်တဲ့ဥပမာအားဖြင့်ရာနှုန်းပြည့်လက်လုပ်အကြည့်ပစ္စည်းစစ်စစ်ကိုဧည့်သည်တွေကဝယ်ယူအားပေးခြင်းအပြင်အလုပ်သမားတွေရဲ့ပညာကိုလေးစားရရောက်တယ်လို့သူတို့ကိုအားပေးရလဲရောက်ပါတယ်လို့ပြောတော်တာပါသူတို့ထုတ်လုပ်ထားတဲ့လက်မှုပစ္စည်းတွေကိုလူတွေကမဝယ်ကြဘူးလို့သတိထားမိကြတဲ့အခါအဲ့ဒီလက်မှုပညာရှင်တွေဟာတခြားလုပ်ငန်းဘက်ကိုပြောင်းကုန်ကြတဲ့အတွက်ဒီလိုအတတ်ပညာရှင်တွေတဖြည်းဖြည်းဆုံးရှုံးပြီးဒီပညာဟာလဲပျောက်ကွယ်သွားမှာစိုးရင်ရတဲ့အကြောင်းဟဇမ်ဟာမက်ကပြောပါတယ်ဝါလီအယ်ဘတူတီဟာအီဂျစ်ရှေးဟောင်းသမိုင်းနဲ့အီဂျစ်ရေးရာကျွမ်းကျင်သူတဦးဖြစ်တယ်လို့ခီးသွွားအဲလန်းညွန်တဦးလည်းဖြစ်ပါတယ်။သူဟာအဆင့်မြင့်ခီးသွွားလန်းညွန်လုပ်ငန်းကိုအထူးပြုလုပ်ကိုင်နေသူတဦးဖြစ်တယ်လို့ပြည်ရင်းပြည်ပကခီးသွွားလုပ်ငန်းကုမ္ပဏီတွေကလည်းအသုံးပြုများတဲ့သူတဦးဖြစ်ပါတယ်။ကိုင်ရိုမြို့ကသမိုင်းဝင်နေရာတွေကိုအများပြည်သူတွေအနေနဲ့လွတ်လပ်စွာဝင်ထွက်လေ့လာခွင့်ရှိပေမဲ့လည်းအဲလန်းညွန်တဦးအနေနဲ့တိုင်းပြည်ထဲကသမိုင်းဝင်နေရာတွေကိုဧည့်သည်တွေပိုစိတ်ဝင်စားအောင်လိုက်လံပြသလို့ရပါတယ်လို့သူကပြောပါတယ်။အစင်းမြင့်ကဘာလက်ခီးတယ်တွေဟာအေဂျင့်နိုင်ငံအကြောင်းကိုပို့တိကြပြီးအပေါ်ယံကျော်ကိစ္စတဲ့အတွင်းကြကြပုံမူသိရှိလိုကြတဲ့သူတွေဖြစ်တယ်လို့ဝါလိကပြောပါတယ
်မဆရမန်အန်ဆာဘ်ဒိုလ်ဖီလ်အာလမ်လင်ဆီယာဟ်အယ်မူတမယ်အေဂ
ျင့်နိုင်ငံဟာအစင်းမြင့်ပြီးဈေးကြီးကြီးပေးရတဲ့ကဘာလက်ခီးသွားလုပ်ငန်းအတွက်ကဘာပေါ်မှာအသင့်တော်ဆုံးတန်းပြတစ်ခုဖြစ်ပါတယ်တဲ့ပိရမစ်ရုပ်ထုအေဂျင့်သမိုင်းဝင်ပြတိုင်းနဲ့နဖာတရီရဲ့အုတ်ဂူကိုတယောက်တည်းတည်တံ့သွားလဲခြင်းသလားတောင်ကြီးတလုံးလုံးကိုတဦးတည်းငါပြီးတော့မနှက်စာဖြစ်ဖြစ်နေလေစာဖြစ်ဖြစ်စာမလားနေဝင်တာကိုကြည့်ကျင်သလားအီဂျင့်နိုင်ငံမှာအကုန်ရနိုင်ပါတယ်လို့ပြောတော်တာပါအယ်ဘတ်တူတီကအီဂျင့်နိုင်ငံရဲ့ကဘာလက်ခီးသွွားလုပ်ငန်းဟာအနာဂတ်မှာတိုးတက်ကောင်းမွန်လာမယ်လို့အကောင်းမြင်နေသူဖြစ်ပါတယ်ဒါပေမဲ့နိုင်ငံရေးအခြေအနေတည်ငြိမ်ပြီးလာလေကြမဲ့ခီးတဲ့တွေကလည်းအီဂျစ်ကိုလာရင်လုံခြုံစိတ်ချရမယ်ဆိုတဲ့ယုံကြည်မှုရှိဖို့တော့လိုအပ်ပါလိမ့်မယ်ဟူဂါဒါနဲ့ရှရမ်အယ်ရှိခ်စားတဲ့အီဂျစ်နိုင်ငံကအပန်းဖြေကမ်းခြေရှိတဲ့နေရာတွေကိုအရင်ကခီးတဲ့ပိုလီပိုထားမရှိတဲ့နိုင်ငံတွေကကမ်းခြေအပန်းဖြေဖို့အတွက်အခုပို့လာနေကြပြီဖြစ်တဲ့အတွက်ဒီနေရာတွေဟာတခြားယဉ်ကျေးမှုနေရာတွေထက်ဆိုင်ရင်ပိုအလုပ်ဖြစ်နေတယ်လို့ဆိုပါတယ်အာကစားနဲ့ကမ်းခြေမှာနေပူစာလုံလို့ကြတဲ့ခီးတွေလိုပဲအီဂျစ်နိုင်ငံရဲ့ထူးခြားတဲ့သမိုင်းအမွေအနှစ်တွေကိုကမ္ဘာလက်ခီးတွေလစ်လာခြင်းစိတ်ရှိလာအောင်ဘယ်လိုဆွတ်ဆောင်ရမလဲဆိုတာကိုခီးသွွားလုပ်ငန်းရှင်တွေနီးလန်းရှာဖွေနေကြပါလိမ့်ခင်ဗျာ
ကိုယ်ဆောင်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်အခုကတော့လာမယ့်အင်္ဂါနေ့ည9နာရီတရက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါမယ်
တော်ရရှိမှခင်ဗျာမြန်မာနိုင်ငံမှာရင်တဲမှုတွေများပြားလာတာနဲ့အမျှသေဆုံးသူအရေအတွက်ဟာလဲနေ့စဉ်ဆယ်ကဏ္ဍနဲ့ရှိလာနေပြီဖြစ်ပါတယ်အခုလိုဖြစ်ရတာဟာရင်မောင်းတွေကစီကံဖောက်ဖျက်လို့လားမပြည့်စုံသေးတဲ့မြန်မာနိုင်ငံကရင်စီကံဥပဒေတွေကြောင့်လား ဒါမှမဟုတ်ရှိနေတဲ့ဥပဒေကိုတင်းကျပ်စွာကင်တွယ်အသုံးချခြင်းမရှိတဲ့အတွက်လားဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2923125554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုအတော့သတင်းဘတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမယ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုအခုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မဆုမြတ်မောစီစဉ်တင်ဆက်တာပါရှင်။ညာဘလို့ကောင်းကောင်းအသုံးချလို့ရတယ်ဆိုတာလူတွေသိသွားတယ်ဟာအစ်စ်အစ်စ်တွေတီထွင်နေကြတာအဆန်းကြီးပဲ
အဲ့ဒါတော့မပြောနဲ့ဗျတနည်းတနည်းသတင်းတွေထဲမှာတွေ့နေရတဲ့ဤပညာသစ်တွေတောင်မှမနေနားလဲအောင်လို့လက်ယူနေရတာဒါနဲ့ဘယ်အဆန်းထွင်တာတွေတွေ့လို့လဲဗ
ျ Las Vegas မြို့မှာနှစ်တိုင်းလှုပ်တဲ့ဒီ International CES ပြပွဲသိတယ်မလား Electronic ပစ္စည်းထုတ်တဲ့ကုမ္ပဏီတွေကားကုမ္ပဏီကြီးတွေဤပညာကုမ္ပဏီတွေနောက်ဒီစမ်းသစ်မှုမျိုးစုံထွင်နေကြတဲ့ကုမ္ပဏီမျိုးစုံကသူတို့ဈေးကွက်တင်ကျင်တဲ့ပစ္စည်းသစ်တွေကိုလာပြီးတော့ပွဲထုတ်ပြကြတဲ့လူသုံး electronic ပစ္စည်းများပြပွဲဆိုတော့နောက်ဆုံးထွင်ထားသမျှကိုအပြိုင်လာပြီးပြကြတာမှအဆုံပဲ
ပြီးခဲ့တဲ့နှစ်တုန်းကတော့လူတွေရဲ့ကိုယ်မှာဝတ်ဆင်နိုင်တဲ့ဤပညာပစ္စည်းစမ်းတွေကိုကုမ္ပဏီတော်များများကပွဲထုတ်ခဲ့ကြတာမှတ်မိတယ်ဗ
ျဒီနှစ်2015 CES ပြပွဲကတော့စံချိန်တင်အောင်ကိုပြကန်းပေါင်း3600ကျော်လာပြကြတယ်ဆိုတော့တီထွင်မှုတွေကတော့အမျိုးစုံပဲသေးကြတာကတော့ဒီနေ့တနေ့လူတွေနေထိုင်လှုပ်ရှားသွားလာအလုံးလုံးနေကြတဲ့နေရာမှာထိတွေ့နေရသမျှအသုံးပြုနေရသမျှပစ္စည်းတွေကိုပို့ပြီးတော့မှဒီလွယ်ကူအောင်အဆင်ပြေအောင်လို့ပို့ပြီးတော့မှဒီလွယ်ကူအောင်အဆင်ပြေအောင်အချိန်ကုန်သက်သာအောင်လို့ထွင်လာကြတာကိုတွေ့ရတယ်ရှင်အဲ့လိုမျိုးထွင်တဲ့နေရာမှာလည်းဒီကိုသားညုံပြောသလိုပဲလူတွေအသုံးများတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာကျိုးမဲ့ချိတ်ဆက်ဆက်သွယ်ပြီးတော့အဆင်ပြေပြေသုံးလို့ရအောင်ပို့ပြီးတော့လှုပ်လာကြတယ်ရှင်
အဲ့ဒါကြောင့် Forbes Magazine ရဲ့ online ဆောင်းပါးမှာအများအယုံဆိုင်အပြောများစရာဖြစ်စီတဲ့တီထွင်မှုတွေကြောင့်ဒီနှစ် CES ပြပွဲကစိတ်လှရှားမှုအထူးထိပ်ကိုရောက်စေတယ်လို့ဆိုထားတယ်ဗျ။ IT လောကမှာရှီပြီးထိတန်းရောက်နေတဲ့ကုမ္ပဏီတော်များများဟာအသစ်ထွက်သမျှပစ္စည်းတိုင်းမှာ wireless ကျိုးမဲ့ဆက်သွယ်စနစ်နဲ့တခုခုတခုချိတ်ဆက်ဆက်သွယ်သုံးနိုင်ရေးကိုအသားပေးလာကြတာတွေ့ရတယ်လို့ရေးပါတယ်။ကိုယ့်ရဲ့အိမ်မှာအပူအေးပေးတဲ့ဆက်ကစားလို့ကိုယ်စီးနေတဲ့မော်တော်ကားအထိနေ့စဉ်သုံးပစ္စည်းတိုင်းကိုကျိုးမဲ့ချိတ်ဆက်သုံးလို့ရအောင်လုပ်နေကြပါပြီတဲ့။
အဓိကကတော့အခုခေတ်မှာဒီလူတိုင်းနှိပါသုံးနေကြတဲ့ smart လက်ကင်ဖုန်းတွေကနေပြီးတော့အိမ်တကာအဖွင့်အဖိတ်လောက်တာကအစားမော်တော်ကားဆက်နိုးတာအဆုံးလုံနိုင်အောင်တီထွင်နေကြတာပါဒီ UK ထုတ် Telegraph သတင်းစာကြီးရဲ့ IT ဆောင်းပါးကတော့ဒီနှစ် CES ပြပွဲမှာအဓိကလွှမ်းမိုးနေတဲ့ကိစ္စက smart home တွေဖြစ်ပါတယ်တဲ့ဖုန်ဆုပ်ဆက်အဝိရှော်ဆက်စတဲ့တအိမ်လုံးမှာသုံးသမျှပစ္စည်းတွေကိုကျိုးမဲ့ဆက်သွယ်စနစ်နဲ့အလိုလျောက်ထိန်းချုပ်လို့ရတဲ့ဒီခေတ်ရှည်ပြေးအိမ်တွေဖြစ်နေအောင်ဘလို့လုပ်နိုင်မယ်ဆိုတာအဓိကပွဲထုတ်အသားပေးခဲ့ကြတယ်လို့ Telegraph သတင်းစာဆောင်းပါးကဆိုပါတယ
်အိမ်ထဲကိုလူဝင်လာတာနဲ့အဝိရှော်ဆက်အတန်ကအလိုလိုတိုးသွားနိုင်တယ်အဝိတွေလျှော်နေတာဘယ်အခြေအနေရှိပြီလဲဆိုတာကိုကိုယ့်ရဲ့လက်ကင်ဖုန်းကနေသိရမယ်အိမ်ရှိတကားဖွင့်နေဆိုတာသိတာနဲ့အပူအေးပိစက်ကအလိုလျောက်ပွင့်သွားမယ်အပင်တွေကိုအလိုလျောက်ရေပေးနိုင်တဲ့ပန်းအုပ်ဆိုရင်လေဦးတွေကရေစုထိုင်းမှုအပင်အားတိုးစေးပမာဏနေအောင်တဲ့အပူချင်းအတိုင်းတာအားလုံးကိုအလိုလျောက်တွက်ချက်ပြီးတော့လူတလောက်ရေပေးနိုင်အောင်လုပ်ထားတာဗ
ျကိုမဝစ်ထားတဲ့ကိုယ့်ရဲ့ကျန်းမာရေးအတွက်စောင့်ကြည့်သတိပေးနိုင်တဲ့ပစ္စည်းတွေမနစ်ကပွဲမှာတော်တော်လေးပွဲထုတ်ခဲ့ကြတာမှတ်မိတယ်မလားဒီနှစ်လည်းအဲ့လိုပစ္စည်းစမ်းတွေထပ်ပြီးတော့တွေ့ရပါသေးတယ်ဒီလမ်းလျှောက်နေရင်ပြေးနေရင်နဲ့ခြေထောက်ရဲ့ဖိအားကိုတွက်ချက်ပြီးတော့မှဘလို့ပုံစံမျိုးနဲ့ပြေးရင်ကိုယ့်ခြေထောက်အတွက်ကောင်းတယ်ဆိုတာကိုတွက်ချက်ပေးနိုင်တဲ့ခြေစွပ်တို့ကို့ခါရဲ့အချင်းအကျယ်ကိုအလိုလျောက်သိပြီးတော့အလျှော့အကျဉ်းလုပ်ပေးမယ်ကပတ်တို့လိုမျိုးထူးခြားတဲ့တီထွင်မှုအသစ်တွေကိုလည်းတွေ့ရပါတယ
်။နောက်ဒီ Telegraph ဆောင်းပါးထဲမှာထူးခြားပြောထားသလိုပဲအသစ်ထွက်ဖို့ရှိတဲ့မော်တော်ကားတွေထဲမှာ Mercedes ရဲ့ဓာတ်ဆီနဲ့ရောဓာတ်အားနဲ့ပါသုံးလို့ရတဲ့မော်တော်ကားကတော့စမ်းနေဗျ။တကားလုံးပတ်လည်မှာစင်ဆာနဲ့ 3D သုံးဖက်မြင်ကင်မရာတွေတက်ထားပြီးတော့လူမောင်းစရာမလိုပဲနဲ့ဆက်ကလူလူမောင်းပြီးနိုင်အောင်လုပ်ထားတာဗျရင်မောင်းမလိုဘူးဆိုတော့ကားတွေအပြန်ဆိုင်ထွင်နေကြတဲ့ထဲမှာ Mercedes အစ်စ်ထွက်မဲ့ဒီကားကတော့အမြင်လဲလှတယ်ဗျ Ford နဲ့ Audi ကလည်းသူ့ရဲ့အလိုလျောက်မောင်းတဲ့ကားတွေကိုစမ်းသပ်ပြခဲ့ကြတယ် LG နဲ့ Samsung ကတော့သူ့ရဲ့ smart လက်ကင်ဖုန်းတွေနဲ့ကားကိုထိန်းချုပ်မောင်းလို့ရနိုင်တယ်ဆိုတာကိုမောင်းပြခဲ့ကြတယ်ဗျ
CES ပြပွဲမှာပြတဲ့ပစ္စည်းတွေကိုကြည့်လို့ရှိရင်ပိုသေးကြတာတခုကတော့အနာဂတ်မှာအလုံးဟာကျိုးမဲ့ဖြစ်ကုန်ပြီ။ဥပမာအိမ်မှာတခြင်းနားထောင်နိုင်ဖို့ကအစားဘာဝါရကျိုးမှမလိုတော့ဘူး။အရင်တော့ဆိုရင်ဒီကက်ဆက်နဲ့စပီကာနဲ့ကိုကျိုးတွေနဲ့ဆင်ရတယ်မလား။အခုကတော့အိမ်မှာအခန်းပဏခန်းမဲ့ရှိရှိအခန်းတိုင်းမှာရှိနေတဲ့စပီကာတွေကိုတခြင်းဖွင့်ဆက်ပလေယာနဲ့ကျိုးမဲ့လှမ်းချိန်ပြီးတော့ဖွင့်လို့ရအောင်ကျိုးမဲ့စပီကာတွေပို့ပြီးတော့ထွင်လာကြပါပြီ။
အခုကျွန်တော်တို့နားထောင်နေကြတဲ့တချင်းသံတွေထက်အများကြီးပိုကောင်းမယ်လို့ဆိုတဲ့ high resolution အသံတွေကြေပြန့်ပြန့်ဖြစ်လာဖို့လေ CS ပြပွဲမှာကြိုးစားနေတာတွေ့ရတယ်ဆိုတာကို CNET website ကထောက်ပြပါတယ်။များသောအားဖြင့်အခုနားထောင်နေကြတဲ့တချင်းတွေက MP3 ဒါမှမဟုတ် AAC format ပုံစံနဲ့တွင်ထားတဲ့တချင်းသံတွေပါ။ high res တချင်းသံဆိုရင်တော့အသံသွင်းတဲ့ bit rate နှုန်းကပိုမြင့်တဲ့အတွက်ကိုယ့်ရှေ့မှာစုံနေတီးနေတယ်လို့မျိုးအသံကိုကြားမှာတဲ့Sony ကုမ္ပဏီကတော့ဒီ high resolution အသံအတွက်ကို CES ပြပွဲမှာတော်တော်ကိုတွန်းတက်တိုက်ကြော်ညာနေတဲ့ဆိုပဲဗ
ျ Las Vegas မှာနှစ်တိုင်းလုပ်တဲ့ CES ပြပွဲကတော့အသစ်ပေါ်လာမဲ့ပစ္စည်းစမ်းမျိုးစုံကိုလာပြကြတဲ့ပွဲဖြစ်တယ်လို့ထူးထူးခြားခြားထွင်ထားတာတွေကိုလာပွဲထုတ်ကြတဲ့ပွဲဆိုတော့ဒီမှာတွေ့ရသမျှပစ္စည်းတိုင်းရဈေးကွက်ထဲကိုဝင်လာလိမ့်မယ်လို့တော့သတ်မှတ်လို့မရနိုင်ပါဘူးဒါပေမဲ့စောစောကပြောသလိုပဲဒီအလိုအလျောက်လုပ်နိုင်တဲ့ဆက်တွေကိုယ့်ရဲ့ကျန်းမာရေးတိုးတက်ဖို့အထောက်အကူဖြစ်စေမဲ့ပစ္စည်းတွေရင်မမလိုတဲ့ကားတွေကျိုးမဲ့ချိတ်ဆက်အသုံးပြုနိုင်မဲ့ပစ္စည်းတွေ 3D printer တွေ game တွေစတဲ့အစုံအစုံကိုပြတာတဲ့ပွဲဖြစ်တာမို့ IT နဲ့နည်းပညာသစ်တွေကိုစိတ်ဝင်စားသူတွေတည်းမကဘဲနိုင်ငံဆောင်ကအစိုးရဘက်တာဝန်ရှိသူတွေကလည်းလာကြည့်ကြရတဲ့ပွဲဖြစ်ပါတယ်
။တဘောပေါ်ရင်ထင်းသိမ်းတာကဆလို့လေယာဉ်စိုက်ပျိုးရေးကနေတည်ယူပို့ဆောင်ရေးကျန်းမာရေးစိတ်ချလူမျိုးရေးပိုင်းတွေအထိကမ္ဘာနိုင်ငံတိုင်းနဲ့ဆိုင်တဲ့ကိစ္စတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့တီထွင်မှုတွေပေါ်လာပြီးဆိုတာကိုပြကန်းကိုလာကြသူတိုင်းသဘောပေါက်စေခဲ့တယ်လို့ CS ပြပွဲကိုစီစဉ်တဲ့ CA လူ3 electronic ပစ္စည်းများဆိုင်ရာအဖွဲ့အစည်းရဲ့အကြီးအကဲ Gary Shapiro ကပြောပါတယ
်။ CA ရဲ့မဟာဗျူဟာဆိုင်ရာတာဝန်ရှိသူကလည်းကမ္ဘာကြီးရင်ဆိုင်တွဲကြုံနေရတဲ့စိန်ခေါ်မှုတွေကိုနည်းပညာဖန်တီးမှုသစ်တွေနဲ့ဖြည့်ရှင်းတဲ့အခါမှာပို့ပြီးတော့မှထိရောက်နေတာတွေ့ရတယ်လို့ဆိုပါတယ်။နှစ်စဉ်ဒီ January လဇန်ပိုင်းကျရင် Las Vegas မြို့မှာလုပ်တဲ့ CES ပွဲကို၈နှစ် January လ6ရက်နေ့ကနေ9ရက်နေ့အထိကျင်းပအောင်မှာပါ။ဒီရှင်းနှစ်အထိမဆောက်နိုင်တော့ဘူးဆိုရင်တော့အာရှ CES ပြပွဲကိုမေလ25ရက်နေ့ကနေပြီးတော့28ရက်နေ့အထိတရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပမှာပို့တွားချိနိုင်ပါတယ်ရှင
်။မဆုမြတ်မော်စီစဉ်ပြီးကုသညုံအကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုနားဆင်ကြားရမှာကတော့မအီသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာပဲဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောင်သတင်းတော်မှာတော့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပခဲ့တဲ့ Soul Guitar အဆုချီးမြှင့်ပွဲကိုဘယ် K-pop star တွေများတက်ရောက်ဖြစ်ကြပါသလဲ Academy ဆုချီးမြှင့်ပွဲအတွက်အကောင်းဆုံးသရုပ်ဆောင်မင်းသမီးအဖြစ်နဲ့တစ်ကြိုရွေးချယ်ခံထားရတဲ့နာမည်ကျော်မင်းသမီး Julian Morgan စင်နောက်ဖက်ကနားနေကန်းကိုဘလို့များကူညီပြီးတော့ဒီဇိုင်းဆင်ပေးခဲ့ပါသလဲဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတိုးထွားတာတွေကိုပြောပြပေးသွားမှာပါRock out like a superstar. တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာဇန်နဝါရီလ22ရက်နေ့ကဂီတဆုချီးမြှင့်ပွဲကျင်းပတော့ K-pop star တွေစုံစုံလင်လင်ရောက်လာခဲ့ကြတာပါ။24ချိန်မြောက် Soul Guitar ဆုချီးမြှင့်ပွဲကို Olympic ဂျွန်မာအားကစားရုံမှာကျင်းပခဲ့ပြီးတော့ EXO Super Junior, Daddy's Go Beast, Sister, Infinite, B1A4, A-Pink အဖွဲ့တို့အားလုံးကိုတွေ့ရပါတယ်။သူတို့ကအားပေးဖို့ K-pop ပရိသတ်ထောင်ပေါင်းများစွာလည်းရောက်လာခဲ့ကြပြီးတော့အပြင်မှာလာဆောင်ပြီးတော့အားပေးကြတဲ့သူတွေလည်းမနှဲမနှောပါဘူး။တောင်ကိုရီးယားနဲ့တရုတ်နယ်ပေါ်ကောင်လေးတွေနဲ့ဖွဲ့စည်းထားတဲ့ EXO အဖွဲ့ကတော့ Growl ဆိုတဲ့သူတို့ရဲ့တခြင်းနဲ့ထိတ်ဆုံးစုကိုရသွားခဲ့ပါတယ်။တောင်ကိုရီးယားက K-pop ဂီတာဟာအာရှဒေသတွင်းနဲ့မကကမ္ဘာတစ်ဝှမ်းကိုပါထိုးဖောက်နိုင်တာပါ။ကိုရီးယားရုပ်ရှင်နဲ့ TV ဇာလံတွေကလည်းဒေသတွင်းလူကြိုက်များလွန်းလို့ Hello ဆိုပြီးတော့ကိုရီးယားရင်ကျင်းမှုလာရင်စီးမျောလာတဲ့ဖြစ်စဉ်ကြီးအဖြစ်နဲ့ပြောနေကြပါတယ်။တရုတ်နိုင်ငံမှာတော့ကလင်းငယ်တွေကြာညံရီပုံမှန်ဖွံ့ဖြိုးမှုရှိတဲ့ယောဂါကိုသတိပြုမိကြစေဖို့လူလူကိုပညာပေးတဲ့လှုပ်ရှားမှုကြီးကိုနာမည်ကြီးအမှုပညာရှင်တွေဖြစ်တဲ့မင်းသမီးထန်ဝေဇောင်ဆန်းနဲ့ဟောင်ကောင်မင်းသားအန်ဒီလူတို့ပါဝင်ခဲ့ကြပါတယ်။နာမည်အရန်ကြီးတဲ့အမှုပညာရှင်30ကျော်ပါဝင်တဲ့ဒီအများပြည်သူသတိပေးကြညာချက်ဗီဒီယိုကမင်းသမီးထန်ရဲ့အစာပြိုးလှုပ်ရှားမှုရဲ့ဒစိဒေတာဖြစ်ပြီးတော့တရုတ်ဒါရိုက်တာယူဆောင်လုံးကရိုက်ကူးပေးတာပါ။ Action for Autism ညံရီဖွံ့ဖြိုးမှုပုံမှန်မဟုတ်တဲ့ပုံမှာ အရေးယူဆောင်ရွက်ချက်ဆိုတဲ့လှုပ်ရှားမှုကို10th ဇန်နဝါရီလ19ရက်နေ့မှာပြည်ကင်းမြို့တော်မှာစတင်ပေးလိုက်ပါတယ်။ဒီညရဲ့ဖွံ့ဖြိုးမှုပုံမှန်မဟုတ်တဲ့အခြေအနေကိုတက္ကသိုလ်ကျောင်းသားကျောင်းသူတွေနဲ့လူငယ်တွေပို့ပြီးအသိရှိလာကြစေဖို့ရည်ရွယ်ပြီးတော့သူတို့လှုပ်ဆောင်တာပါ။ဒီလှုပ်ရှားမှုကို22ကြိမ်မြောက်ပြည်ကင်းကောလိပ်ကျောင်းသားများရုပ်ရှင်ပွဲတော်မှာစတင်ခဲ့ပြီးတော့ Autism ဆိုတဲ့ကောင်းစဉ်နဲ့ရုပ်ရှင်ပြိုင်ပွဲလည်းလုပ်ခဲ့ပါတယ်။2010မှာရိုက်ကူးခဲ့တဲ့မင်းသမီးတန်ရဲ့ Ocean Heaven ရုပ်ရှင်ကားကလည်း Autism ဝေနာနဲ့ပတ်သက်ပြီးတော့ရိုက်ကူးထားတာဖြစ်ပြီးတော့စုရအများကြီးရရှိခဲ့တာပါ Victoria Secret အမျိုးသမီးအတွင်းခံကုမ္ပဏီရဲ့ဇန်နဝါရီလ25ရက်စူပါဘောအမေရိကန်ဘောလုံးဘောလူပွဲပြသမဲ့ TV ကြော်ညာကိုအရင်ကြိုပြီးအမြင်အနေနဲ့ထုတ်လိုက်ပါတယ် Don't drop the ball ဘောလုံးလွတ်မကျစေနဲ့ဆိုတဲ့ကြော်ညာမှာ Victoria Secret နာမည်မယ်လေးဖြစ်တဲ့ Adriana Lima Dozen Cross Candice Swanepoel Lily Aldridge နဲ့ Bahati Prince လူတို့ပါဝင်ပြီးတော့တရုတ်ဆောင်ထားကြပါတယ် Victoria Secret ဟာ Super Bowl ဘောလုံးပွဲပြီးမကြခင်မှာပဲချစ်သူများနဲ့ရောက်တော့မယ်ဆိုတာကိုသတိပေးရင်းနဲ့ချစ်သူများနဲ့လက်ဆောင်ဝယ်တဲ့အခါမှာ Victoria Secret ကိုမမေ့ကြဘူးသတိပေးပြီးတော့ကြော်ညာတာပဲဖြစ်ပါတယ် Hollywood နာမည်ကျော်မင်းသမီး Julian Moore ဟာ Oscar ဆုတွေခေါင်းဆောင်မင်းသမီးဖြစ်နေရွေးချယ်ခံထားရတာတွေမကပါဘူးသူကစင်နောက်ကအခန်းစင်းကိုလည်းဒီဇိုင်းလုပ်ရမှာဝိုင်းပြီးတော့ကူပေးတာပါစင်နောက်ကမင်းသားမင်းသမီးတွေနားနေခန်းနဲ့ပတ်သက်လို့မင်းသမီးဂျူလီယံမောနဲ့တိုင်ပင်မှာဖြစ်သလိုသူကအခန်းကိုဘယ်လိုပြင်ဆင်မလဲပြိဘောဂါတွေဘယ်လိုရွေးသုံးမလဲဆိုတာမှပါပါဝင်မယ်လို့ Architectural Digest အဖွဲ့ကဇန်နဝါရီလ20ရက်နေ့ကကြေညာသွားပါတယ်မင်းသမီးရဲ့နယူးယောက်နေအိမ်ပန်းခြံကလည်း2012 Architectural Digest Magazine မှာဖော်ပြခံရတာပါဒီ architectural digest အဖွဲ့ဟာသူတို့ရဲ့နာမည်ကျော် academy စင်နောက်အခန်းစင်းကိုဒီနေ့လဲတာဝန်ယူထားတာဖြစ်ပါတယ်။ Oscar ဆုချီးမြှင့်ပွဲကတော့ Hollywood ရဲ့ Dolby ပြဇာတ်ရုံမှာ February 22ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့အခမ်းအနားကို ABC ရုပ်သံကနေဓာတ်ရိုက်ထုတ်လွှင့်ပြသပါမယ်ရှင်။ဟောင်ကောင်ဖက်ရှင်သတင်းပတ်စတင်ခဲ့တဲ့ဇန်နဝါရီလ19ရက်နေ့ပွဲမှာတော့နာမည်ကြီးအာရှကဒီဇိုင်နာတွေရဲ့နောက်ဆုံးပေါ်ဖန်တီးမှုလက်ရာတွေကိုတွေ့ရမှာပါသူတို့ကတောအုပ်နဲ့ဒဏ္ဍာရီပုံမြင်ကားအစဂီတဗီဒီယိုအစုံဖက်ရှင်အဝတ်ထည်တွေကိုမျိုးစုံအာရုံခံစားပြီးတော့ဖန်တီးထားပါတယ်တနင်္လာနေ့ပထမဆုံးနေ့မှာတော့ဟောင်ကောင်အခြေစိုက်ဒီဇိုင်နာအန်ဒီဟောင်းကအဲလစ်စ်ဝန်ဝန်ဒလန်နဲ့မလီဖီစန်ဒဏ္ဍာရီရုပ်ရှင်ဇာတ်ကားတွေကိုအခြေခံပြီးတော့သူ့ရဲ့အဝတ်ထည်ဖန်တီးမှုတွေကိုပြခဲ့ပါတယ်ဂျာမနီနိုင်ငံက Black Forest မဟုရာတစ်တုံးကိုသွားလည်ပြီးတဲ့နောက်မှာသူရောက်ခဲ့တဲ့တုံးတွေကငယ်ငယ်တုန်းကပုံမြင်စာအုပ်တွေကိုသတိရစေတဲ့အတွက်ကြောင့်မလို့အဲ့ဒါတွေကိုပြန်ခန်းစားကြည့်ပြီးတော့သူနောက်ဆုံးအဝတ်ထည်တွေကိုဖန်တီးထားပါတယ်လို့ပြောသွားပါတယ်။သူ့ရဲ့ဒီဇိုင်းတစ်ခုစီဟာပုံမြင်တွေကဇက်ကောင်တဦးစီရဲ့သဘောကိုအခြေခံထားပါတယ်လို့လည်းပြောပါတယ်။နောက်ဟောင်ကောင်ဒီဇိုင်နာတစ်ယောက်ဖြစ်တဲ့ Ben Yuen ကတော့ Australia ကအဆိုတော် Sam Sabaro ရဲ့Black and Gold ဆိုတဲ့တဲ့ချင်းကိုခန်းစားပြီးတော့သူ့ရဲ့အဝတ်ထည်တွေကိုဖန်တီးယူထားတယ်လို့ပြောပါရယ်ဒီပွဲမှာပါဝင်ပြသတဲ့မြန်မာဒီဇိုင်နာမျိုးမင်းဆိုကလည်းသူ့ရဲ့ညက်နေခင်ဝတ်စုံတွေကိုဖန်တီးတော့အနေအရောင်ကိုတုံးထားတာတွေ့ရပါတယ်ဆောင်းဦးနဲ့ဆောင်းရာတီအဝတ်ထည်တွေကိုပြသတဲ့ဟောင်ကောင်ဖက်ရှင်သတင်းဘက်ကိုဇန်နဝါရီလ19ရက်နေ့ကနေ22ရက်နေ့ထိကျင်းပသွားခဲ့ပါတယ်ရှင်တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်လောကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Paint it on the side and bright red.
ကနားကျော်ရဲ့တက်တန်ရောင်တင်လာကူနားဆင်ခဲ့ချရတာဖြစ်ပါတယ်ရှင်အခုကတော့တင်ပတ်ဆင်ခဏတစ်ခုဖြစ်တဲ့သူယုံချီယာအစီအစဉ်ကိုထုတ်လွှင့်ပြပါတော့မယ်ဒီတင်ပတ်မှာတော့မြန်မာနိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလှစ်လာနေတဲ့မတ်ရွှေဦးဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ချရအောင်ပါရှင်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်
ကျွန်မနာမည်ကတော့မတ်ချွေပါရှင်ကျွန်မယုံကြည်တာကတော့ဒီ SME လို့အများအားဖြင့်ထိခြားကြတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကို
အဘိဓိပ္ပာယ်အထက်ကျန်းကျူရဲ့တပ္ပရိယစိဝါရီကဏ္ဍတိုးတက်မှုကိုခေတ္တရောက်ရောက်အထောက်အပံ့ပြုမယ်လို့ကျွန်မယုံကြည်ပါတယ်။ဒီအသေးစားနဲ့စိဝါရီအနာဂတ်စိဝါရီလုပ်ငန်းတွေကကျွန်မတို့တိုင်းပြည်ရဲ့အရေးနဲ့အရေးကြီးတဲ့ကဏ္ဍမှာပါဝင်နေပါတယ်။ဒီမှာတိုင်းပြည်ရဲ့စိဝါရီလုပ်ငန်းအားလုံးရဲ့စုစုပေါင်း94,000,000လောက်ကဒီအသေးစားနဲ့အနာဂတ်စိဝါရီလုပ်ငန်းတွေဖြစ်တဲ့အတွက်ကြောင့်လို့ဒီလုပ်ငန်းတွေကိုတော့အဓိကထားပြီးတော့တန်ဖိုးပေးခြင်းအပြင်တိုင်းပြည်ရဲ့စုစုပေါင်းလုပ်ငန်းရေးအတွက်အနေနဲ့ GDP နောက်ပြီးတော့အလုပ်ပိုင်းခွင့်အနေနဲ့ပို့ကုန်ကဏ္ဍတွေလည်းစိတ္တတာကြောင့်တော့ပြောင်းလဲပြတ်သက်စေနိုင်တယ်လို့ကျွန်မယုံကြည်ရတယ်ဒီအတင်းတန်းအလကားစီးပွားရေးလုပ်ငန်းတွေကိုတာဝန်ရနေရတာလည်းပေါ့နော်အတိတ်အားဖြင့်လက်ရှိမှာဒီလုပ်ငန်းတွေမှာရှိတဲ့ဌာနရေးကျန်တဲ့ခံစားချက်ကိုပထမဦးစားပေးအနေနဲ့လုပ်ဆောင်တင်တယ်လို့ကျွန်တော်ထင်ပါတယ်။အခုလည်းဆိုရင်ဒီနေ့နိုင်ငံသားတွေဒီတခြားပေါ့နော်တိုက်တူတွေမှာရှိရဲ့ဒီအတင်းတန်းဆိုရင်အလကားစီးပွားရေးလုပ်ငန်းအားလုံးကတော့ဒီအားလုံးကတော့ပထမဦးဆုံးအချက်အနေနဲ့ဒီအားလုံးရဲ့အကြံဉာဏ်ကတကယ်လို့မရှိရဲ့ကိုကြိုင်းရဲ့ကျွန်တော်မိမိလက်ကိုခံရရမယ်ခံနိုင်ရေးကိုခံရစေမှာအားရတဲ့ပြဆောင်ရတဲ့အချက်ကနံပါတ်1အနေနဲ့ရှိပါတယ်။အဲဒါကြောင့်မို့လို့ဒီလက်ရှိမှာကျွန်တော်ဒီမတိယတလို့ဆိုရင်တော့ဒီစမ်းတဲ့ charter တန်ရဲ့ GI set ပေါ်မှာ channel ဆက်ကြည့်ရတယ်ဒီမတိယတိုင်းတစ်ခုတည်းမှာရှိရဲ့အသေးစားနဲ့လက်စားစီးပွားရေးကျွန်တော်ရှိနေတော့ဒီဌာနရေးဆိုင်ရာခြေရာခံရမှုတွေနဲ့ဒီပြင်းနေလို့ဒီမတိယတူရပါတယ်။လာပြီးတော့ဒုတိယအနေနဲ့ကလည်းဒီအသေးစားတဲ့အလက်စာစီးပွားရေးလုပ်ငန်းရှင်တွေပေါ့။ဒါကျွန်မကျွန်မတို့လည်းတိုင်းပြည်ကနေရှိတဲ့ဒီလုပ်ငန်းရှင်တွေပေါ့။ဒေတာတွေအထူးသဖြင့်ဒီအစီအရင်တိုင်းပြည်ရင်းနှီးရှိတဲ့အခြားစီးပွားရေးလုပ်ငန်းတွေအတူတူပေါ့နော်။ဒီကိစ္စနဲ့နေရာရနိုင်ဖို့အတွက်စီစဉ်ခရာရှိပါတယ်ဒီစီစဉ်ထားပြီးတော့ပြည်နဲ့တိုင်းပြည်ပေါ့နော်။ဒီဒေတာတင်လာကျွန်တော်တိုင်းကအနေနဲ့လည်းဒီချက်တင်နေတဲ့အတွက်ဒီဘက်ထားတဲ့ကျွန်မထင်တယ်ကျွန်တော်လည်းအခုဒီအသေးစားတဲ့အလက္ခဏာစီးပွားရေးကဏ္ဍကိုလေ့လာနေတဲ့အကြောင်းကိုအတူဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာဒီလိုလိုတွေတိကျခဲ့နေတဲ့အတွက်ဖြစ်နေတဲ့ပေါ့နော်ခရီးဆောင်တွေကအများကြီးရှိပါတယ်။ဒါနဲ့အဲ့ဒါကိုကျွန်တော်တို့လေ့လာလို့ရှိနေတယ်ပေါ့အရင်ကဆိုရင်ဒါမျိုးလည်းတိုင်းမှာဖြစ်တဲ့အတွက်ဒီနေရာလေးပဲပေါ့နော်ဒီစီးပွားရေးကအရင်ကအရေးပါတဲ့ကဏ္ဍဆိုလို့လေ့လာတာလို့ရှိဒီအရေးထားတဲ့နေရာကိုကျွန်တော်ပြောတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့တင်းလာနေ့ညပိုင်းထုတ်လင်းချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လင်းပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်တွေပြီးမြမစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းနိုမီတာ32.58တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုကတော့အစီအစဉ်တွေအဆုံးသတ်သေးခင်ချက်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်။
ဝိနေမှာစိုးရရဲ့ချွေးရံချွေတာရေးအစီအစဉ်ကိုစန့်ကျင်တဲ့ခေါင်းဆောင်နဲ့သူ့ရဲ့သဘောထားတင်မာတဲ့လေဝရင်းပါတီတို့ရွေးကောက်ပွဲမှာမဲပြတ်တဲ့နဲ့နိုင်ရသွားပါတယ်။တနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အန်တိုနီစမာရက်စ်ဦးဆောင်တဲ့တမယိုးကျဝါဒီ New Democracy Party ကိုမဲအများပြားနဲ့နိုင်ရခဲ့တဲ့ Serious Party ရဲ့အကြီးအကဲ Alexis Tsipras ဆိုရင်တော့တိုင်းပြည်မှာနှစ်ပေါင်း150အတွင်းမှာအသက်ငယ်ဆုံးဝန်ကြီးချုပ်လည်းဖြစ်လာတော့မှာပါ။အိန္ဒိယတပ်ဖွဲ့ဝင်ထောင်ပေါင်းများစွာဆေးပြချီတက်ခဲ့ကြတဲ့ New Delhi မြို့တော်က Republic Day အခမ်းအနားမှာအမေရိကန်သမ္မတဘရက်ကိုဘားမားကလည်းအထူးဧည့်သည်တော်တူဖြစ်နေတက်ရောက်ပါတယ်။လွတ်လပ်တဲ့တိုင်းပြည်တစ်ခုဖြစ်1950ပြည့်နှစ်ဇန်နဝါရီလ26ရက်နေ့ကအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုစတင်ကျင့်သုံးခဲ့တဲ့နေ့ဖြစ်ကျင်းပတဲ့အခမ်းအနားကိုတော့အမေရိကန်သမ္မတတူတက်ရောက်တာဒါပထမဆုံးအချိန်ပါ။အမေရိကန်သမ္မတအင်ပီရိုဝင်းတွင်မောင်းနှင်မဲ့ဒရုန်းလေယာဉ်ငယ်တစ်စင်းလိုယူဆတဲ့ပစ္စည်းတစ်ခုကိုသမ္မတရဲ့လုံခြုံရေးတာဝန်ယူရတဲ့ Secret Service ဖွဲ့ဝင်တွေကတွေ့ရှိခဲ့ကြပါတယ်။ဒရုန်းလိုယူဆတဲ့ပစ္စည်းဟာတစုံတယောက်ကို NDP ချင်းချောင်းနိုင်တဲ့လက္ခဏာမျိုးမတွေ့ရတဲ့အကြောင်းအမေရိကန်သမ္မတဘရက်ဥဘားမားနောက်သမ္မတကတော့မီရှယ်ဥဘားမားတို့နဲ့အတူညူဒယ်လီမြို့တော်မှာရောက်နေတဲ့အင်ပီရိုပြောခွင့်ရသူဂျော့ချ်အာနက်စ်ကဒီကနေ့ပဲသတင်းတောက်တွေကိုပြောခဲ့တာပါ။ယူကရိန်းနိုင်ငံရှေ့ဘက်မှာတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးပွဲတည့်ရကျင်းပမယ့်အကြောင်းမြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO တာဝန်ရှိသူတွေကပြောပါတယ်။ဘယ်ဂျီယံနိုင်ငံဘရက်ဆဲလ်က NATO ဖွဲ့ဝင်သံမကြီး28ဦးရဲ့ဒီကနေ့စီးပွဲကိုတော့ယူကရိန်းစစ်ရဲ့မြစ်တာရက်ခံခြင်းနဲ့စီစဉ်ခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကျင်ညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Rashab Smith ဖြစ်ပါတယ်ရှင် VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းနိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ကျမတင်ခီထိုက်ပါ
This program has come to you from the Voice of America, Washington.